ကောသာနဂရ1369ခုနှစ်ဘာကောင်းနဗိကျော်9ရက်နေ့ညရှမ်းကုန်းတိုင်းဗဟန်းမြို့နေမင်္ဂလာစီဓမ္မယုံတော်ကြီးအတွင်ဝယ်ဆင်းခြင်းပါပြုလုပ်အပ်သည့်ယာဥယံဓမ္မသဘင်အခန္ဓာဝင်ဟောကြားအပ်သောဓာတုဝိပင်္ဂတုတ်အနှစ်ချုပ်တရားဒေသနာတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရှင်ဘုံတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာကိုအယုံပြုကံတည်ကျူးဖတ်ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါကောတိဟိပိအပမေယံကာလံကရုဏောတိဒုက္ခရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကသတ္တယောနာထောဝိနိယမြတ်စွာတတဝါဣခြံသာစီပါလောလတောင်းတအကုန်ပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကမ္မကောတိဟိပိဂရေကဘာအရေးအတွက်သင်္ချာတို့ဖြင့်တော်လဲအပမေယံဤအတွက်တိုင်းတာဖော်ပြခြင်းမှာမစွန့်နိုင်ပါသောကာလံလေးအသင်ခြေသိမ့်ဤကဘာရှိကြသောကာလပတ်လုံးလောကဟိတယသတ္တလောကဤအကျိုးစီးပွားအနုကအတိဒုက္ခရာနိဥ္စာအသက်ချင်းလက်အင်္ဂါမိတ္တကြီးမသမိသာနံတထာဇတိဆွန်ညင်းကြီးဟုစေတိထဝေငါကအစုအလွန်ခိုင်းရင်သောအမှုရုပ်ကိုကရောတော်ဖယံဖြည့်ရန်ဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရံလက်ချင်းမြန်လုံးအသက်ဆုံးလျက်နှလုံးစိတ်ဝံကိုရောဤပြမှန်းခြင်းတို့ကတောဘဝတဏ္ဍံချိန်ဖန်များစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏီကသတ္တတဝါများယင်ဝေသာကဲ့သို့သနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာထသဝိတိယများစွာသတ္တဝါဤချမ်းသာစေပါလိုလားတောင်းတအကုန်ပေါင်းခါသဖြင့်နာထမြညာထုရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောင်းမံကိုလျော်၍ကရောယုကျူးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတတိဓာတုဝိပင်္ဂတုတ်အနှစ်ချုပ်ဘုရားမြတ်စွာတရားနာပရိသတ်တည်းရဲ့ဆရိုက်အာလျောစွာထူထူတုတ်တံများကိုဟောကြားထားတာရှိပါတယ်ဓာတုဝိပင်္ဂတုတ်ဆိုတာတိကနိကေပယုဒ္ဒနိကေအင်္ဂုတ္တရနိကေမစ္စိမနိကေခௌဒကနိကေတို့နိကေ၅ရဲ့ရှိတဲ့အထဲမှာမစ္စိမနိကေဆိုတဲ့အထဲမှာပါဝင်တယ်မစ္စိမနိကေမှာသုတ်ပေါင်း152သုတ်ရှိတဲ့အနေနဲ့ဓာတုဝိဝေကသုတ်အားသုတ်တသုတ်အဖြစ်ထည့်သွင်းပြီးတော့မှတ်တမ်းတင်ထားဓာတုဝိပင်္ဂတုတ်ကမြတ်စွာဘုရားကအစဉ်မြင်မြင်ဝိပဿနာတရားကိုဟောကြားထားတာဖြစ်လို့တရားနာတဲ့ပုဂ္ဂိုလ်တွေအနေနဲ့ဒီတုတ်တန်ရဲ့သဘောတရားကိုနားလည်ဖို့ဆိုတာအလေးနဲ့အာယုံဆိုင်ပြီးတော့နားဖို့လိုအပ်ပါလေ။ဘုရားမြတ်စွာကလည်းတရားဟောကဏ္ဍမှာအမြဲတမ်းမကြောက်လို့ရှိတယ်တာဓုကံသူနောဟိမနတိကရောဟိတဲ့တ ตาดุกันตะเกลีลีซาซาตุโนหินาไซปิโรทอมมาเดมนติกรอหิเสยเทมมัทธาวาณะลุงตวินมาลุเตยฮ้อไรเตยฮ้อไรหลุหลุญัสสอพยากะติสกะลุงต้องนี้สิญัสสอพยาฮ้อเดเตยฮ้อไรหาอายุไซปิตะวาวะเตยไซอ๋อนามะสุโลยินติเปปอลวินทิชาสีหาผิด แต่ถ้าผู้เป็นการตุกะวิปัสสนาจิตสิ่งตะคู่ก็เตียนะปกุเยเสยอาลิโยสอญัสสอพยากะทุกข์ผลออทาธาตุวิเวงาหลุสุราก็ธาตุสุราปกุตัตวะชีวะสุราမျိုးหลุ အပြောတဲ့မာတာရှိတဲ့တရားမျိုးမဟုတ်ဘူးတကယ်ကိုသဘာဝအဖြစ်ရှိနေတဲ့တရားကိုဓာတုလို့ခေါ်တယ်အတ္တနောသဘာဝဓာရီတိတိဓာတုသူသဘာဝတိုင်းသူထင်ရှားရှိနေတဲ့သဘောတရားကိုဓာတုဓာအမျိုးမျိုးဟောတယ်မြတ်စွာဘုရားက အဘိဓမ္မာပါဆိုရင်တတ္တဆက်18ဆိုပြီးဟောထားတာရှိတယ်ဒီတရားတွေကအလွန်လေးနဲ့တော်နဲ့လူနဲ့အလွန်နိစ္စတဲ့တရားတွေဖြစ်ပါတယ်လောကမှာနီးတော်နီးလဲမမြင်ရတာတွေကအများကြီးမမြင်နိုင်တာတွေကအများကြီးမြင်မှုခက်ဒုဒ္ဒတ္တကံပိရံကံပိရတ္တဒုဒ္ဒတ္တ แน่ๆเลยဆိုတဲ့သဘာဝတရားတွေဟာတချို့ဟာကမြင်ဖို့ခက်လို့แน่ๆတာဝေးလို့မမြင်နိုင်တာမျိုးမဟုတ်ဘူးแน่ๆလို့မမြင်နိုင်တာလည်းမဟုတ်ဘူးမြင်ဖို့တတိမူမိကိုခက်ခဲပြီးအတွက်ကြောင့်แน่ๆတယ်တချို့တရားကတော့အဲ့လိုမဟုတ်ဘူးแน่ๆလို့မြင်ဖို့ခက်တာ ဆိုပါစို့မိရတန်နဲ့မမြင်ရဘူးဝေးလို့မမြင်ရဘူးနှစ်မျိုးရှိနိုင်တယ်ဝေးနေလည်းမမြင်ရဘူးမိရတန်နဲ့မမြင်ရတာလည်းရှိတယ်အေခုဓာတုဆိုတဲ့သဘာဝတရားတွေဟာကိုယ်ခန္ဓာကိုယ်ထဲမှာရှိလူတိုင်းလူတိုင်းမှာရှိနေတဲ့အရာဖြစ်တယ်
အဲ့ဒီလူတိုင်းလူတိုင်းမှာရှိနေတဲ့အရာအလွန်ဒီကကိုယ်ထဲမှာရှိနေတော်လည်းပဲမြင်မှုခက်ခဲတဲ့အတွက်ကြောင့်ခံပီရနဲ့တဲ့တို့တို့ပြောတာဟိုနိဗ္ဗာန်တို့ဘာလို့ဆိုတာကြတော့အလွန်ကိုမြင်မှုခက်နိနဲ့နဲ့လောအားချီတို့မမြင်နိုင်ဘူးလို့ပြောတာဓာတုကိုအင်္ဂလိပ်လိုပြန်တဲ့ခါကျတော့ element လို့ပြန်တာပေါ့အဲ့တော့ဓာတုဝိပင်္ဂဆိုတာ analysis of element လို့တလူဆိုရပါတယ်။သဘာဝတရားတွေလူတွေရဲ့တဏ္ဍာမှာရှိတဲ့သဘာဝတရားကိုခွဲခြားစိတ်ချပြီးတော့မြတ်စွာဘုရားကဟောတော့ကုခန္ဓာလေးကိုအာယုံဆိုင်လိုက်လို့ရှိရင်ဒီသဘောတရားတွေတွေ့လာမှာဖြစ်ပါတယ်။ဒီတုတ္တံဟောတဲ့အခါမှာ တရားနာပုဂ္ဂိုလ်ကတူးတည်းပဲရှိတယ်။ဟောတဲ့နေရာလည်းခန်းခန်းနာနာနေရာကြီးမဟုတ်ဘူး။ဦးရင်းတယ်နေလိုက်ကြတော့ဦးလုံငန်းလုံးတဲ့ဦးလုံးတဲ့တဲကြီးတဲ့မှာဟောတာ။ဟောတဲ့အချိန်ကလည်းညတကောင်ကြော်တဲ့အချိန်။တရားနာပရိသတ်ကလည်းတူးတည်းပဲရှိတယ်။ တရားနာပရိသတ်နဲ့တရားဟောတဲ့မြတ်စွာဘုရားသခင်ကိုရောမြတ်ဟာတူးနဲ့တူးဆက်သွယ်မှုမရှိဘူး။သူလည်းဘယ်သူမှဒီတရားနာတဲ့ပုဂ္ဂိုလ်ကတရားဟောနေတဲ့ပုဂ္ဂိုလ်ပဲပုဂ္ဂိုလ်ဆိုတာမသိဘူး။ဖယားမှလည်းမသိဘူး။အဲ့ဒါလို့အခြေအနေနဲ့ဟောထားတဲ့တုတ်တန်တစ်ခုဓာတုဝိပင်္ဂတုတ်ဆို။ဒါမှမဟုတ်ဦးတင်းတယ်ရဲ့တဲတဲကတရားဝဲလို့သူတို့မှတ်ထားဘူး။
ကဲတော့တန်လေးကိုစကြရအောင်အနှစ်ချုပ်ကိုဟောမှဖြစ်တဲ့အတွက်ကြောင့်
ဘုန်းကြီးတို့ပါဠိတွေကိုမြန်မြန်မယွတ်တော့ပဲ ਨੇ မြန်မာလူရှင်းပြီးတော့ပြောရတယ်သုတ္တံပဲဖြစ်ဖြစ်သုတ္တံဖြစ်ပေါ်လာပုံလေးကစပြီးတော့ပြောမှပို့ပြီးတော့အစဉ်ပြေတယ်ဒီသုတ္တံလေးစတင်ထားပုံကမှတ်တမ်းပါဠိထဲမှာစတင်ထားတာဘုရားမြတ်စွာဟာတဲ့မကရတိုင်းမှာခရီးဒေသစာရီကြွားရင်ရာဇဂုံမျိုးကိုရောက်လာပါလေ။ဘာကြောင့်ရောက်လာတယ်ဆိုတာကိုမပြောဘူးဒီထဲမှာ။မြတ်စွာဘုရားဟာခရီးဒေသစာကြွားချီရင်မကရတိုင်းတခွင်ခရီးလက်လက်ရင်းကနေပြီးတော့ရာဇဂုံမျိုးကိုရုတ်တရက်ရောက်ရှိလာပါလေ။ရောက်လာတဲ့အချိန်ကလည်းပဲညနေမိုးချုပ်တဲ့အချိန်ဖြစ်တယ်။ရာဇဂုံမျိုးအပြင်မှာဘက်ကဝါဆိုတဲ့ဩရင်းတဲ့ကြီးကနေ့အခါမှာဥလုံငန်းလုံးဥဖုတ်တဲ့နေရာကြီးတဲကြီးရှိတယ်။ရာဇဂုံမျိုးအပြင်ဘက်မှာဥဖုတ်တဲ့တဲကြီးအဲ့ဒီတဲကြီးကမြို့ပြင်ခလန်းမ်းမှာအလွန်ဆိတ်ငြိမ်တဲ့နေရာဖြစ်တဲ့အတွက်ကြောင့်ညအခါမှာဆိုရင်အချိန်မဲ့အခါမဲ့ရောက်လာတဲ့ခရီးသွားရဟန်းတော်တွေဘာသာရေးပုဂ္ဂိုလ်တွေကအဲ့ဒီအိုးလုံးတဲ့တဲထဲမှာဝင်ဝင်ပြီးတဲလေးရှိကြတယ်ညတော့အားနေတာနေ့မှကျတော့အိုးလုံးတဲ့အိုးဖုတ်တဲ့အလုံးလုံးတဲ့ညတော့အားနေအချိန်မဲ့အခါမဲ့ရောက်လာတဲ့ပုဂ္ဂိုလ်တွေကတညတာဝင်ဝင်ပြီးတော့တဲဩရိန္ဒေကြီးရဲ့နာမည်ကဘက်ကဝလို့ခေါ်တယ်။အဲ့ဒီဘက်ကဝဆိုတဲ့ဩရိန္ဒေကြီးကနေသရတရားကောင်းတယ်။ဘသူလာတဲ့တဲ့အခမဲ့တဲခွင့်ပြုတယ်ပေါ့။သူဩလုံးတဲ့တဲကြီးညမှာဆိုရင်အားနေတာ။အဲ့တော့ဘာသာရေးဆရာတွေခရီးသွားတဲ့ပုဂ္ဂိုလ်တွေအချိန်မတော်ရောက်လာလို့မြို့ထဲကဝင်ခွင့်မရဘူးဆိုရင်မြို့ပြင်မှာအဲ့ဒါလိုလာရောက်ပြီးတဲခုံတွေရှိတယ်မြတ်စွာဘုရားကလည်းအတော်လေးမိုးချွတ်မှရောက်လာတော့ဒီကနေ့မြတ်စွာဘုရားကဝေလူဝံကျောင်းတော်မကြွဘူးမကြွဘဲနဲ့ဘက်ကဝဩရိန္ဒေကြီးရဲ့ဩလုတ်တဲ့တဲဘက်ကိုကြွလာကြွလာပြီးတော့ဘုရားဆိုရင်မဲ့လို့နော်ပိုင်စိုးပိုင်တဲ့သူများဩလုတ်တဲ့တဲတွေကိုဝင်မတဲဘူးမြတ်စွာဘုရားကဘက်ကဝဆိုတဲ့ဩရိန္ဒေကြီးထံသွားပြီးတော့ခွင့်တောင်းတယ်သစိတိဘက်ကဝအကရုဝိဟရိယာမပိဒဧကရတ္တိမင်းမဝန်မလေးဘူးဆိုလို့ရှိရင်ဟောဒီကိုလုတ်တဲ့တဲတဲ့ငါတညတော့တဲချင်ပါလေဘုရားကခွင့်တောင်းစကားပြောတယ်။ဥရိန္ဒေကြီးကအရှင်ဘုရားတဲ့ကုရုတပါးကအဲ့ဒီချိန်မှာရောက်နေနေပြီတဲ့။တပည့်တော်အနေနဲ့ကတော့ဝန်မလေးပါဘူးတဲ့။အဲ့ဒီကုရုကသဘောတူပဲဆိုရင်အရှင်ဘုရားကြိုက်တယ်လို့နေပါလို့ပြောလိုက်တယ်။သူကလည်းလိမ္မာပန်းတတ်တယ်နော်။အရင်ရောက်တဲ့ကိုယ်တော်ကနောက်လာတဲ့ကိုယ်တော်ကြိုက်မကြိုက်မသိဘူး။မသိသည့်အတွက်ကြောင့်သူ့အပြစ်လောက်အောင်သူကပြောလိုက်တာ။ရှင်ဗျာတဲ့ကိုယ်တော်တော်ကတော့အရင်ရောက်နေတာရှိတယ်ဗျာတဲ့။သူကလက်ခံမဲ့ဆိုရင်တော့နေပါတော့တဲ့။ရှင်ဗျာကြိုက်တယ်လို့နေပါ။ဆိုတော့မြတ်စွာဘုရားကလည်းကောင်းပြီဆိုပြီးတော့ပို့လို့တဲ့တဲတဲ့ဝင်သွားဝင်သွားတော့အဲ့ဒီထင်ပါအိန္ဒိယနိုင်ငံထိုချိန်တုန်းကလည်းပဲဘာသာရေးအဝတ်ကိုဝိုးပြီးတော့ခိုင်ပေါင်းမြောင်များစွာဘာသာတရားခိုင်ပေါင်းမြောင်များစွာတွေကလည်းအများကြီးရှိလူကြောင့်ဘွားကိုရှောင်ပြီးတော့အဂရတမအနာဂါရိယံအိမ်မှာနေပြီးတော့လူတွေစည်းဝါးလုံးတဲ့ဘဝမျိုးကိုဖေရှားပြီးတော့ဘာသာတရားကိုဆောင်းချပြီးတော့လုံးတဲ့ပုဂ္ဂိုလ်ရဲ့အဝတ်အစားမျိုးဆင်ရင်ပြီးတော့ရောက်ရှိနေတဲ့ပုဂ္ဂိုလ်တယောက်ရှိ Si ga miya sabiya eri poko tan dwa biro. Eri poko go beku lobe kawar e miya sabiya. Tuki tuka kalanunga. Pada ye wubu wul sentare poko ri doro miya miya beku luko. Beku sura. Sonni hini. Tamien dezen saasya taosya rigu. Chepiu biro masaro wu. Sunkan biro saare poko ri po. Aku menyamai masuro, tirawara pura dadana congare dengan suro, beku soi tirawara puni belu telu be ambima. Terus si mana telu mahu, puni lo India pura gaya tuaro, lama kelade yang netwe, luo jauh kelaga tu babio non solusi. Tapi puni lo net telu palare. Tila sendawago, pesan tahu biro, tuah bahagia orang soi, kelalu jorang, hamari biksu hai tu jorang sekar, hamari biksu hai so, biksu so tu biku walau jorang, alu tahu ni dua ni tu kau tu biku lu korang ni, ini asal dia kalau ni orang di dalam mah yang yang ni de. Kurau, beku, umumnya pun solusi di ni tenjara di tema debya sih. Solo eri pokok kan, jor. Oh deji a, jeji bar, sebaya chandan dalun di malu, debu juga. Ayo, urin dia terima. Ya sebaya ye. Jodoh mira yasin ni le pokok tu uye, di mana uye sih? Eri pokok ni, nyasa peyaku, nyasa peyamang mati ibu, pokok tu dia, jangan orang baca lara lewat lewatin, jangan orang lewatin. Eru nyasa peyaye, pumpan tangan. Kukih ma tulu tada di jara tulu caja ji di pshin di nako. Amaro nyasa biya ha. Tama no goromo so bido. Jahan goromo so re namene. Jahan no dhubhame. Luda jahan pshin di dweja. Tukhi tukha galaga luri ye ya mongmyo. Ipya suro toro chanyay. Yusin. Tapi bi cajau momo rosi mamo, no? Tuh tu leh cila ilusin, no? Yahan orba memo. Tukarunga, yahan oriha siwi, kama ma thai nejar. Niro pshin nanda menaga. Yasobya wote tengan yupo, kapawa tengan yu wupiro. Kalangan lara. Iku suruh dura kok yoga. Senanda jual lagu kalangan ngamnya ada jangan deka. Uma piyajual lagi so piuju suhu senenta aja. Ani na jual lagi kajang uma piyama hufu niro nanda manti de sure. Mini pali dore ma matan takushi. Nanda surah senanda piyaya niro. Yaswa Piyate Lelidhi Pende Nere Aja Yaswa Piyate Aja Amau Khasen Sen Yoga Le Yiku Suro Tura Kok No Eritum Yaswa Piyate Takhati Yang Matima Shachwa Lare Khajaro Tama Yano Dabalu Tidwe Yusaj Konaga Dabe Piyita Ne Khanganana Nau bari ne cua lare kajano, piya ye kunci diri cila ilusion, ada piya be. Kukilu ni mabo tuju, nama jige siaror wa cua tuan memimbu mejawu repu gurengan, taman kunci diwalu le tenyen tenapo. Inya so piya gu, cuti mira yau ni de kuroga mati hurit. Taman kira kurar balu timi, sembilan jeji baca dalam ni balu kumpilan. ကိုယ်ရင်းဒီရဲ့တဲတဲ့မှာညဝိယံကလေးကနှစ်ပါးအဲ့ဒီထဲရောက်နေကြတယ်။ညဆောပြားကရောက်ထားတဲ့တရားနဲ့မြတ်ဖြာကလေးခင်းပြီးတော့မလဲပါဘူးမအိပ်ပါဘူး။မြတ်ဖြာလေးခင်းပြီးတော့သံသမာဘဝင်စားတဲ့ကမ္မထာအထုတ်တဲ့ပုံစံနဲ့ထိုင်နေ ခုနကကျူတင်ရောက်နေတဲ့ကိုယ်တော်ကလည်းပဲအဲ့ဒီတိုင်းပဲအဲ့ဒီတာမဟုတ်ဘူးကမ္မထိုင်နေတဲ့နမောပဲသူကလည်းပဲခက်လန်းလန်းမှဒီလိုပဲထိုင်နေတယ်ညအတော်ညစ်တဲ့စီထိအောင်တန်းတော်တကောင်းကျော်သည်အထိမြတ်စွာဘုရားကလည်းမြတ်ဖြာလေးပေါ်မှာထိုင်ပြီးတော့ဒီလိုပဲငြိမ့်နေတယ်စကားတစ်ခေါက်မှမပြောကြတော့ဘူးကိုယ်တော်ကလည်းအတူတူပဲခက်လန်းလန်းမှ သူနေရာလေးမှာထိုင်ပြီးတော့ငြိမ့်နေတာတိတ်ဆိတ်ငြိမ့်တဲ့တကောင်ကျော်လာတဲ့အခါကျတော့မြတ်စွာဘုရားကစပြီးတော့အဲ့ဒီကိုယ်တော်ကိုစကားပြောဖို့ကြိုးစားတယ်မြတ်စွာဘုရားသမာဘဝင်စားရကနေထားပြီးတော့အဲ့ဒီကိုယ်တော်ကို ဆောင်းပြီးတော့ကြည့်လိုက်တဲ့အခါခန္ဓာလမ်းလမ်းကြည့်လိုက်တဲ့အခါငြိမ့်ပြီးတော့ထိုင်နေတာကိုမြင်တော့မြတ်စွာဘုရားကအော်တော်ချင်းညိုစရာကောင်းတဲ့ကိုယ်တော်ပဲအတော်ချင်းညိုစရာကောင်းတဲ့ပုဂ္ဂိုလ်ပဲထိုင်နေလိုက်တာခြေဆံငြိမ့်ငြိမ့်တက်တက်နဲ့ငါသူ့ကိုမေးဥမ္မာပဲလို့မြတ်စွာဘုရားကစိတ်ကူးရတာနဲ့ အနိပါချပါပြီးတော့မေးတာပေါ့မေးတာကဘာမေးတာတော့ဆိုလို့ရှိရင်ကိုရောကဘသူကိုဆရာဖြစ်တင်ပြီးတော့သင်္ကန်းဝတ်လာတာလေတဲ့ဘယ်ခိုင်းကလဲလို့ဆိုလို့ရပေါ့ကိုရောဆရာဘသူလဲ ဘုသူတရားကိုကြိုက်နှစ်တဲ့တယ်ဘုသူကိုဆရာတင်ပြီးသာသနာဝင်လာတယ်ဘုသူတရားကိုကြိုက်တယ်ဒီမိကောမေးလိုက်တဲ့အခါကျတော့အာအသိဆရာကောင်းတဲ့အဖြစ်ဖြစ်တယ်ကိုယ်အရှင်ဘုရားတဲ့တန်ကြီးဝင်လူမျိုးတွေတဲ့က လူလောကခွာရှောင်ပြီးတော့သာသနာပေါင်းဝင်လာတဲ့ယဟန်ခေါ်ရမဆိုတာရှိတယ်။အဲ့ဒီယဟန်ခေါ်ရမမှာထူးခြားလေးနဲ့တဲ့အရည်သွေးတွေရှိတယ်။အရဟံသမ္မာသမ္ဗုဒ္ဓဝိသဇရဏသမ္ပန္နောစကိလေသာတွေအလုံးကုန်စင်တဲ့ရှိခိုးပူဇော်တိုက်တဲ့အမတ်တရားကိုကိုယ်တိုင်ကိုယ်ပညာဖြင့် အကျဉ်းချမ်းမရှိသေးတဲ့အကျင့်တရားအသိဉာဏ်နဲ့ပြည့်စုံတဲ့အောင်မြင်ပေါက်ရောက်ပြီးသူဖြစ်တဲ့လောကအကြောင်းကောင်းကောင်းသိတဲ့လောကဝိနုဒရောပုရိသဓမ္မသားတွေသုံးသင်ဆုံးပါတဲ့နေရာမှာတော့အောင်မြင်ဆုံးပဲထက်တန်းကြဆုံးပဲနတ်တိလူတွေအားလုံးရဲ့ဆရာတို့ထင်ရှားတဲ့သစ္စာလေးပါးကိုသူများသိအောင်ဟောပြောနိုင်တယ်အမြဲတမ်းမှအကျက်တည်ရှိတဲ့ ဘုံကံပါရမီနဲ့ပြည့်စုံနေတို့မြတ်စွာဘုရားရဲ့အရည်သွေးတွေကိုပြောပြီးတော့တပည့်တော်ဟာအဲ့ဒီယဟန်ခေါ်ရမကိုယေရှုပြီးတော့သာသနာပေါင်းဝင်လာတာပါတဲ့သူတရားကိုပဲကြိုက်ပါတယ်သူဟာတပည့်တော်ရဲ့ဆရာပါတဲ့သူတို့ဘုရားနဲ့စကားပြောနေတာဘုရားကသူ့ကိုမေးနေတာဒါယဟန်ခေါ်ရမမြတ်စွာဘုရားမှသူလုံးဝမသိဘူးเนาะ အဲ့တော့မြတ်စွာဘုရားကထပ်ပြီးတော့မေးတယ်ကဲဒီလိုဆိုလို့ရှိရင်အဲ့ဒီယံကောဓမဆိုတာရောမြင်ဘူးတလားတဲ့မြင်ရောသိမလားဆိုတော့ရှင်ဘုရားတပည့်တော်မြင်လည်းမမြင်ဘူးတဲ့မြင်လည်းသိမှာမဟုတ်ပါဘူးနောက်စဉ်းစားကြည့်ညတကောင်ကျော်ကြီးမှာနှစ်ဦးတည်းစကားပြောနေတာဒါဩရိပိယတဲ့တဲ့ ဒီတော့မမြင်ဘူးပါဘူးတဲ့မြင်ရင်လည်းသိမှာမဟုတ်ပါဘူးတဲ့ ဆိုတော့မှမြတ်စွာဘုရားကငါကိုယေရှုပြီးတော့သာသနာပေါင်းဝင်လာတဲ့ပုဂ္ဂိုလ်ဖြစ်လို့ငါတရားဟောမယ်ပေါ့မြတ်စွာဘုရားကဒီကိုကြွလာတာကိုကသူနဲ့တွေ့ဖို့ကြွလာတာဒါကြောင့်မို့လို့ဝေလူဝံကိုမသွားတာမြတ်စွာဘုရားကတော့အခြေအနေတွေကောင်းကောင်းသိပြီးသားပဲအဲ့ဒီပုဂ္ဂိုလ်ကဘယ်သူလဲလို့ဆိုလို့ရှိရင်ဟိုတက္ကတိလာမြို့ကဘယင်တပါးပဲသူကသမပုဂ္ဂိုလ်မဟုတ်ဘူးတက္ကတိဆိုတာကနေခင်ပြောမယ်ဆိုလို့ရှိရင်ပါကစ္စတန်နိုင်ငံထဲမှာရှိတာပေါ့ကနေခင်မှာလည်းပဲတက္ကီလာလို့ခေါ်တယ်တက္ကတိလာအဲ့ဒီတက္ကတိပြည်ရဲ့ဘယင်သူ့နာမည်ကပုဂ္ဂတတိလို့ခေါ်တယ်အဲ့ဒီပုဂ္ဂုတ္တတိဘယင်ကြီးကဘာဖြစ်လို့ဒီကိုရောက်လာတာလဲယဟန်အတွင်ဝတ်ဆင်ပြီးတော့ဒီကိုဘာလို့ရောက်လာတာလို့ဆိုတော့အဲ့ဒီပုဂ္ဂုတ္တတိတက္ကသိုလ်ပြည့်ရှင်ဘယင်မေတ္တရားနဲ့ရာဇဂုံပြည်ကဗိမိတာရနဲ့ကတက်တူရွယ်တူတယောက်နဲ့တယောက်မမြင်ဘူးမတွေ့ဘူးသို့သောအမတန်ရင်းနှီးတဲ့မိတ်ဆွေတကယ်ချင်းတွေဖြစ်နေကြတယ်တရင်ကြားနဲ့မိတ်ဆွေဖြစ်နေကြတယ်ဘယ်လိုဆက်သွယ်ပြီးမိတ်ဆွေဖြစ်တုံဆိုလို့ရှိရင်အခုကနေကပါကစ္စတန်ဘက်ကပေါ့အဲ့ဒီတက္ကသိုလ်ကတရတိုင်းတက္ကသိုလ်ကကုန်တယ်ဒီအိန္ဒိယနိုင်ငံဘက်အခုရာဇဂျိုပြည်ဘက်ကိုလာပြီးတော့ကုန်ရောင်းကုန်ဝယ်လုပ်ကြတယ်ရာဇဂျိုကကုန်တယ်ဒီကလည်းပဲအဲ့ဒီတက္ကသိုလ်ပြည်ဘက်သွားပြီးတော့ကုန်ရောင်းကုန်ဝယ်လုပ်ကြတယ်လုံရင်းကနေပြီးတော့ဘယင်စီသွားရောက်ခါစားတဲ့အခါကျတော့ဘယင်ကစကားစမြည်ပြောရင်းနဲ့တဦးကြောင့်တဦးသိနေကြတာ။ကုံတွေရေးလုပ်ငန်းကဆက်သွယ်သွားတာပေါ့။ကုံတွေတွေကစက်သိတော့တစတစနဲ့ကုံတွေတွေကဆက်သွယ်သိသွားတော့ခင်မင်းရင်းနှီးမှုတဦးနဲ့တဦးစာပေးကြလက်ဆောင်ပေးကြအဲ့လိုအခြေအနေထိရောက်တာဧတက္ကသိုလ်ဘယင်ပုဂ္ဂုတ္တိကလည်းထူးဆန်းတဲ့အစီဥစ္စာလေးပါလေရလာတယ်ဆိုလို့ရှိရင်ကုံတယ်တွေကနေတဆင့်ဗိမိတာရမင်းကြီးစီလက်ဆောင်ပေးလိုက်တယ်တတူရတူဆိုပို့ပြီးတော့ခင်ကြတာပေါ့တို့တို့တော့တယောက်နဲ့တယောက်မမြင်ညာဘူးမမြင်ဘူးသေးဘူးဗိမိတာရမင်းကြီးကလည်းလက်ဆောင်တုံ့ပြန်ပြီးတော့ပေးဖို့စဉ်းစားတဲ့အခါမှာအကောင်းဆုံးလက်ဆောင်ကဘာလဲဆိုရင်ဓမ္မလက်ဆောင်ကအကောင်းဆုံးပဲလို့သူရွေးချယ်ရသဂျိုပြည်မကရတိုင်းမှာဗုဒ္ဓပွင့်နေတယ်ဆိုတဲ့သတင်းတရားဓမ္မပေါ်ထွန်းနေတယ်ဆိုတဲ့သတင်းဗုဒ္ဓမြတ်စွာရဲ့တရားဓမ္မကိုလက်တွေ့ကျင့်သုံးနေကြတဲ့တန်ခါပေါ်ထွန်းနေတယ်ဆိုတဲ့သတင်းကိုရွှေပေလာဘောမှာရေးပြီးတော့ကုံတရေကနေတဆင့်ပုဂ္ဂုတ္တတိပြည်ကြီးစီပို့လိုက်တယ်ပို့လိုက်ပြီးတော့အမှားစကားလေးလည်းပါသေးတယ်အဲ့တော့ဒါကိုထောက်ထားမယ်ဆိုရင်မြတ်စွာဘုရားလက်ထက်ကအခရာအရေးသားမရှိဘူးလို့မပြောနိုင်ဘူးအရေးသားရှိတယ်ပေါ့နော်အရေးသားရှိတယ်လို့ပြောရသို့တော်လည်းစာဟုတ်ဒီပါရီဒါကိုအဓိကပဋ္ဌာန်းကြဘူးပေါ့တရားဓမ္မတွေကိုနှုတ်နဲ့ပဲသင်တဲ့ oral tradition လို့ခေါ်တာပေါ့နှုတ်နဲ့ပဲသင်တဲ့နှုတ်နဲ့ပဲပို့ချတဲ့ခေတ်ပေါ့အဲ့ဒီခေတ်ကအဲ့တော့စာပေးလွှာရွှေပေးလွှာတစ်ဆောင်ရေးပြီးတော့ပေးလိုက်တာပေးပြီးတော့မှားလိုက်သေးတယ်ဟောဒီရွှေပေးလွှာကိုဖတ်တဲ့အခါမှာတဲ့တယောက်တည်းဖတ်ပါစိတ်ငြိမ်တဲ့နေရာဘယ်သူမှအနာနာမှမရှိပါစေနဲ့အလေးနဲ့စဉ်းစားပြီးတော့ဖတ်ပါလို့ဒေဝိတာရမင်းကြီးကနှုတ်နဲ့တစ်ဆင့်လဲမှားလိုက်တယ်အမှားစားလဲရေးပို့လိုက်တယ်ဟောပုဂ္ဂုတ္တတိဘယင်ကြီးကဗိမိတာရစီကလက်ဆောင်ရတယ်ဆိုတော့သူမှားထားတဲ့အတိုင်းပဲခဏတန်းရှိတဲ့အတိုင်းအပေါ်ဆုံးထက်ကိုတက်တကားလေးအောက်ကားလေးဂုံပိတ်ဘယ်သူမှမလာဆက်ခတ်နေတဲ့အချိန်မှာအနောက်ရှက်မဖြစ်အောင်ဆိုပြီးအကုန်လုံးတကားလေးပိတ်ချက်ထိုးပြီးတော့အပေါ်တက်မှတက်ပြီးတော့ဘာလက်ဆောင်လဲထူးထူးဆန်းဆန်းဆိုပြီးတော့ဘယင်ကြီးကိုယ်တိုင်တူတဲ့တခုချင်းတခုချင်းဖွင့်ပြီးတော့ကြည့်လိုက်တဲ့အခါမှာအထဲထဲမှာရွှေပွေးလွှာကိုတွေ့တယ် ထားလိုက်တဲ့အခါကျတော့ဘာတွေ့တော့ဆိုရင်သူ့နိုင်ငံမှာဖျားဆိုတာပေါ်နေပါတယ်တရားဆိုတာပေါ်နေပါတယ်တန်ခါဆိုတာပေါ်နေပါတယ်ဖျားဆိုတာဘယ်လိုအရေးချင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တယ်တရားရဲ့စွမ်းရည်တွေတရားရဲ့ဂုဏ်ရည်တွေကဘယ်လိုထိုတရားတိုင်ချင့်ချက်ကျုပ်ကိုအထုတ်နေကြတဲ့တန်ခါရဲ့ဂုဏ်ရည်ကဘယ်လိုဆိုတာအသေးစိတ်ရေးထားသမထခြင်းစဉ်ဝိပဿနာခြင်းစဉ်ဆိုတာတွေအသေးစိတ်ခေါ်ပြီးတော့ရေးထားတော့ဖတ်ရင်ဖတ်ရင်နဲ့ပုဂ္ဂုတ္တတိမြင်ကြီးကတိတ်ပြီးတော့နှိချိုင်ပြီးတော့ခြေနှက်အားရအဲ့ဒီထဲမှာလာတဲ့ခြင်းစဉ်အတိုင်းဟောဒီစာလွားဖတ်ပြီးကလေးကဘယ်သူမှမတွေ့တော့ဘဲနဲ့တိုင်းရည်ပြည်ကိစ္စတွေကိုစီမံခန့်ခွဲဖို့လွှဲအပ်ထားပြီးတော့ဘုရင်ကြီးကပင်မိလာရမင်းကြီးရေးပို့လိုက်တဲ့တမထကျင့်စဉ်ဝိပဿနာကျင့်စဉ်ဆိုတဲ့ကျင့်စဉ်တွေကိုကျင့်ကြံကြုပ်ကုပ်အားထုတ်လိုက်တာစတုထဆံအဆင့်ထိရောက်သွားတယ်အဲဒီလိုစတုထဆံအဆင့်ထိရောက်သွားတဲ့အခါကျပင်မိလာရမင်းကြီးရဲ့စာထဲမှာပါတယ်ဟောဒီတရားတွေကိုလက်တွေ့ကျင့်ကြည့်ပါကျင့်ပြီးလို့ရှိရင်တတ်နိုင်လို့ရှိရင်ဘုန်းကြီးဘုရားလို့မှားလိုက်တာဘုန်းကြီးတို့တကားလေးအဲ့လိုစာလေးရေးလိုက်လို့ရှင်ဘုန်းကြီးဘုန်းနိုင်ပါမလားရှင်းလိုက်တယ်ဟိုကဘုန်းကြီးဘုန်းပါလို့ဆိုအဲဗေမိတရမင်းကြီးကသူကတော့ငိုဖက်နဲ့သူများကတော့ဘုန်းကြီးဘုန်းခိုင်းတယ်လို့တွေးကောင်းတွေးပြီလေအဲ့တော့ဒီစာဖတ်ရင်းနဲ့တရားကျင့်တဲ့အခါကျတော့တရားကိုသိသဘောကျတော့သူကိုယ်ရင်တရားရဲ့အရာသာတွေ့တော့ဆုံးဖြတ်လိုက်တယ်ဒီဖျားကိုငါကိုယ်တိုင်တော်ဖူးမယ်သွားဖို့ပြီးတော့ငါကိုယ်တိုင်တရားဓမ္မတွေကိုဘုရားထံကဤခံပြီးတော့ချက်မယ်ဘုရားနဲ့တွေ့ခြင်းနဲ့စိတ်တွေတအားပြတ်ထန်မြို့ထဲမှာသူ့ရဲ့လူယုံတော်တယောက်ကိုဘာသာရေးပုဂ္ဂိုလ်တွေဝတ်တဲ့အဝတ်အစားမျိုးကိုဝယ်ခိုင်းပြီးတော့သူ့ခေါင်းကဆိုရင်သူကသူဖြတ်တယ်ဘာသာရေးအဝတ်ကိုဝတ်ဆင်ပြီးနန်းတော်ဘောကဆင်းသွားတယ်ရုတ်တရက်နဲ့အဆောင်တွေကမတိလိုက်ဘူးဘယင်းစီကြွလာတဲ့ပစ္စေကဗုဒ္ဓတပါးဖြစ်မှာပဲဆိုတဲ့အနေအထားမျိုးလေးနေသူတို့ဘယင်းကြီးမှမသိဘူးနောက်မှတက်ကြည့်တော့ဘယင်းကြီးမရှိဘူးဆိုတော့မှတောထွက်သွားတာဆိုနောက်ကလိုက်ကြတယ်နောက်တော့ဘယင်းကအမိတ်နဲ့တားထားခဲ့တယ်ဘယ်သူမှမလိုက်နဲ့ဆိုပယ်သွားတာတော့ရသကျူသွားတာကုန်းကြောင်ခရီးနော်သာသီယုတ်ကိုကုံကြောင်ခီးသွားတာအဝေးကြီးပဲယူဆနာ120ကျော်တဲ့ခီးကြီးကိုပါကစ္စတန်ကနေပြီးအိန္ဒိယမကရတိုင်းအခုဘီဟာပြည်နယ်ကိုလာတယ်ဆိုတော့နဲ့ခီးမှာမဟုတ်ပဲအေးလမ်းမှာရောက်တဲ့နေရာတညအေးရောက်တဲ့နေရာတညအေးနဲ့အဲ့လိုကုံကြောင်ရှုံးလာလိုက်တာဘယ်ကိုအရင်ရောက်တာလဲဆိုတော့တောင်ဝတိအရင်ရောက်တယ်တောင်တိမျိုးရောက်တဲ့အခါကျတော့ဇေရဝံเจ้าမှာအဲ့ညောင်ကဖျားရှိသူတို့ဗိမိတာရရေးတဲ့စာထဲမှာသူရာဇဂျုံမှာဖျားပွင့်တယ်ဤထဆိုတဲ့ဒုနိုင်ငံမှာဖျားပွင့်နေတယ်လို့ဆိုတော့သူစိတ်ထဲမှာတောင်တိမှာဖျားမရှိဘူးလို့ထင်တာဟုတ်ရာဇဂျုံသွားမယ်ဆိုတောင်တိကိုဖြတ်ပြီးတော့မှာ45ယူစတာကွာဝေးတဲ့သာသီယုတ်ဒီဘက်ကိုရောက်လာတာဖယားရဲ့စေရွန်ကျောင်းတော်နာကကတ်ပြီးတော့သူကဖယားရှိမှန်မသိလို့ကတ်ပြီးတော့ဖြတ်ကျော်သွားပြီးဟောဒီ45ယုစနာဒီယုစနာကို10မိုင်နှုန်းနဲ့သာတွက်ကြည့်ပေါ့တချို့ကလည်း12မိုင်လို့ပြောတယ်10မိုင်လို့လည်းပြောတယ်ရှေးကခေါ်ဒီယုစနာအဲ့ဒီ45ယုစနာကွာဝေးနဲ့ရာဇဂျူထိအောင်ရောက်သွားတယ်အဲ့ဒီအကြောင်းကိုဘုရားတတိထားမိတော့ဆိုရင်မြတ်စွာဘုရားတတိထားမိဘာဖြစ်လို့မြတ်စွာဘုရားကသိတော့ဆိုလို့ရှိရင်ဘုရားနန္ဒမောသောအလင်းရောက်တဲ့မလင်းခင်လေးအချိန်မှာမဟာကရုဏာညံတော်ကြီးကိုဖြန့်ကျဲပြီးတော့လောကကြီးကိုချိလိုက်ရှိတာဒီကနေ့ဘုသူတရားဟောရမလဲဘယ်ပုဂ္ဂိုလ်ကျွတ်တန်းဝင်မလဲဆိုတာမြတ်စွာဘုရားချိတော့ဩကန္တာရတိုင်းကတကယ်တူဘယင်ကြီးပုဂ္ဂုတာတိဟာသာသနာပေါင်းဝင်လာတယ်သူ့ကတရားဟောဖို့ရှိတယ် ူဟာချက်တန်းဝင်နေမယ်ဆိုတာမြတ်စွာဘုရားသိတယ်။သူပဲရောက်တော်တော့ဆိုရာဇကြုံကြီးဘက်ကဝါရဲ့ဘုလုံးတဲ့တဲတဲ့မှာခဏနာတဲနေတယ်တဏ္ဍာတဲနေတဲ့အချိန်ကြည့်လိုက်တော့လေသူ့အသက်ကတိတ်မရှိတော့ဘာဖြစ်လို့မရှိတော့ဆိုလူများအန္တရာယ်ဆိုတာကမသိနိုင်ကြဘူးနော်အဲ့ဒီပုဂ္ဂုတ္တတိဘင်းကြီးဟာဘုန်းကြီးဝတ်လာပြီမဲ့လို့သူ့မှာအန္တရာယ်တစ်ခုရှိအတိတ်ဘဝကရံညိုးရှိတဲ့ပုဂ္ဂိုလ်ကလောကျန်တက်ဖြတ်ဖို့ရအတွက်အန္တရာယ်ရှိအဲ့ဒါနဲ့မြတ်စွာဘုရားသခင်ကိုရောမြတ်ကဒီပုဂ္ဂိုလ်သေသွားလို့ရှိရင်တရားနာလိုက်ရမှာမဟုတ်ဘူးဆိုပြီးဘုရားနဲ့တွေ့အောင်တန်ဝဋ္ထိခရီးထပ်မလာခင်မြတ်စွာဘုရားကိုယ်တိုင်ကသွားတွေ့တဲ့သဘောပေါ့အေးမြတ်စွာဘုရားကိုယ်တိုင်ကယုတ်တိချက်ချင်းဆိုလို့ပုဂ္ဂုတ္တတိဆိုရင်ဒီပုဂ္ဂိုလ်နဲ့တွေ့ရအောင်သာသကျုပ်ကြီးနာကဘက်ခွာရဲ့အိုးလို့တဲ့တဲဘက်ကိုကြွားလာခဲ့တာဖြစ်တယ်။ခရီးပန်းပြေအောင်လို့အလွန်ဝေးလံတဲ့ခရီးကနေပြီးတော့ပင်ပင်ပန်းပန်းရောက်လာတာဖြစ်လို့ခရီးအပန်းပြေသည့်အထိမြတ်စွာဘုရားကစောင့်ဆိုင်တညာလုံးထိုင်ပြီးတော့အပန်းဖြေနေကြတယ်။ညနိုင်ရနှစ်ချက်သုံးနိုင်ပင်အားကြီးအချိန်လောက်မှမြတ်စွာဘုရားကသူ့နှုတ်ဆက်တယ်ဒီလိုခံမရအဲ့လိုနှုတ်ဆက်တဲ့အခါမှာသူကိုယ်တိုင်ကရဟန်းဂေါရမရဲ့တပည့်ဖြစ်ကြောင်းမြတ်စွာဘုရားရဲ့တပည့်ဖြစ်ကြောင်းမြတ်စွာဘုရားကိုယေရှုဥတီပီသာသနာပေါင်းဝင်ခဲ့တဲ့အကြောင်းသူတရားကိုနှစ်သက်တဲ့အကြောင်းဒီလိုပြောတော့မှမြတ်စွာဘုရားကဓမ္မတိဘိက္ခုပါတိတာမိတာရုကံသူနောဟိမနတိကရောဟိအေးဘိက္ခုဒီလိုဆိုလို့ရှိရင်အဲဓမ္မကိုဟောမယ်အဲ့ဒီဓမ္မကိုတတိထားပြီးခရုဆိုင်ပြီးတော့နာပါလို့ဆိုတော့တရားဟောမယ်ဆိုတော့ဘယ်သူဟောဟောသဘောကျလားတော့ကောင်းပါလိမ့်နာပါမယ်ဆိုအဲ့ဒီအချိန်အထိဘုရားမမသိသေးဘူးနော်လုံးဝမသိသေးဘူးအဲ့တော့မြတ်စွာဘုရားဟောတဲ့တရားကလည်းဒီပုဂ္ဂိုလ်ကစတုထဆံရသည်ထိအောင်သမထကျင့်စဉ်မှာပေါက်ရောက်နေတဲ့ပုဂ္ဂိုလ်တမာရီစွာတွေအလောင်းကောင်းနေတဲ့ပုဂ္ဂိုလ်အဲသူ့ကိုတိလအကြောင်းလို့ဘာလို့ဟောနေကြမလို့တော့တိလကလည်းဖြူစင်းနေတယ်တမာရီအကြောင်းလည်းဟောနေကြမလို့တမာရီကလည်းစတုဒ္ဒဆံအဆင့်တရံရောက်အဲ့တော့ထိုခိထိုခါမှာမြတ်ဗုဒ္ဓရဲ့သာသနာကလွဲလို့မဟောနိုင်မပြောနိုင်တဲ့ဝိပဿနာကျင့်စဉ်ကိုမြတ်စွာဘုရားကတန်းပြီးဟောလိုက်တာနော်တရားကတော့ဟောတဲ့တရားလေးကချင်းချင်းလေးပဲလေးနေတဲ့တရားဖြစ်သည့်အတွက်ကြောင့်အာယုဆိုင်ကြရမှာပေါ့သဒ္ဒုရောအယံဘိက္ခုပုရိသောသဖတယရနောအထရကမနောပါဝိစာရောစတုရဒိဋ္ဌံောယထာတိတံမေညတဝါနာပဝတံတိမေညတဝေနာပောဓမ္မာနိဟုနိတန္တောတိပေါ့မူနိတန္တောတိဟောစတိဘိက္ခုအိုယံအယံပုရိသောဤတတဝါဆိုရဟာသဒ္ဓတုရောဓာတ်ချုပ်ပါနဲ့ဖွဲ့စည်းထားတဲ့အရာသာဖြစ်ပါれသဗ္ဗတယရဏောဖန္တယရဏ6ပါးကိုအခြေခံပြီးတဲ့ကာလအာယုန်ဒီနဲ့ဆက်သွယ်ပြီးနေတဲ့အရာဖြစ်တဲ့အထာရတမနောပဝိစာရောစိတ်ရဲ့ဖြစ်ပေါ်ကျဆမှုဟာ18မျိုးနဲ့ပြည့်စုံတဲ့စတုရဒိဋ္ဌာနော4ပါးသောယတ္တိမှုကို4ပါးသောအခိုင်အမာယတ္တိမှုရှိတဲ့ယထာချင်း4ပါးသောအခိုင်အမာယတ္တိမှု၌ထိတန်တည်ရှိတဲ့ပုဂ္ဂိုလ်သူများကိုမြညာတဝါအထင်အမြင်လို့ဆိုရဲစီဝင်တတ်တဲ့သဘာဝတရားတို့သည်နာပဟုတန်တည်ဖြစ်ပေါ်၍မလားကိုမြညာတဝေနာဘောဓမ္မာနေအထင်မြင်ဆိုရဲစီဝင်တတ်တဲ့သဘောတရားတွေဖြစ်ပြီးတော့မလားဘူးဆိုလို့ရှင်မုဏိသူတော်စင်ပုဂ္ဂိုလ်ကို Dan dodi deket duro gaung nyi ebi da deket duro sen duro miyau ye ho sati so appa vidi huye. Bhagava shikun no deken shino miya payadi avo sa kaung zwa matri ho jaro muge bhavi dadi. Yaswa miyaga sa laita. Sadaduro ayam purito purita sura tatwa hu pyo la ke phong yi lo de rue sin sa chi lu so da dha 6 pa ne khwe si tha de aya phit de da saka ta khu sapatha yano dha 6 pa ne khwe si tha de lu so da pye bek ka ayon ni ne kan tet lou de kha ma set twe de kha ma Achigan Chong Yoshi. Setu is here, Achigan Chong Yoshi. Atara Damano Pawisaro, Ayo Chongbo Roma, Sipita, the Session Yoshi. That for you, you go up, Bjorn. That the one, Alu, you go up, Bjorn. Do they do that, Hunting Diamond? Get a little gentle bit of cheer. Yes, I'll be a shame bit of over it. Touch of Basura Bali, six elements of touch of Bali, between that, Avoda, Disorder, Wayoda, Akadata, Winyanata. What did you do in Salu Bioni and Abshidina? Kaku Kudana Masha Birochi. Lurain my touch of Bashi. Kapatawi Sura Kodana Gujila Mamari don't carry Madamya Patawi Luchi. No? Kanaguya say by the Ujibasi Sambi, Mwenye, Chirelede, Dwa, Aye, Ada, Ajo, Ayo, Chenzi, Anyo. Nalo, Ade, Ame, Ashen, Aso. Uma, Ude, Sade, Saha. Any the Bawa Diariha Bari Rose, yes, I'm young, Tariha, Mama don't care if she did the job, but don't care, Mama the body if she did the job, Tahu for 2 years. In yes, I'm young, Kanaguma Shide, Luya Kanaguma Tilo, Mileon, get Sinaji like Kudan Mashide, Sambi Mwenye Chisel and Dwa Yi Dajo Di Mama Yari Mananya, a don't care Mananya, Tariha for 2 years. Era Patui local. Pero Patui Webshipi, Kanagurega Patui Webshipi, Mama, a don't care, Madamia, a don't care, Mara Biorari, Madamia, Aloha Patui, made. Can now our also listen that Jibo, Luyetanamashi, no, our own Patepiro. Atu wada kelo dengan nika ladi kamu dah. Pedang tema pewalau hitam tido mido. Tiga tali pi tui cuy. Si gamnya isi si terwe nak si cengeng. Lukan aku masih dah. No. Eri aji dewori mana dia aku long abohe. Dan lukan aku remati jasa jita mesi. Poyiru kanagu, piyambiru, kwese biru jime soye, aku piyore, don't care shire, yere shire, ta patawi amo. Ke naraku, apu lemyo shire de kanagu re manchi, pure the bori lemyo shire. Pure the bori lemyo riga baroso. Ye na tanta pati, te kati anjaro, apyante te kajaro, kanagu mamma pula. Eri apu atamyo, no? Erago, tanta pana tisolu kore. Chavi solution, temperature, miyata, kanagu, pula. Now the kuya, luya kanagu rema, va apu shiro solution. Kanagu jiya, da pshi bhi yin bhiro, jo sende biu bhi cha dwa a. Launde, pu launde da bau, sirana te zolu kore. Dajamolo, eri sirana te zol sore, apu da waja, kaumbo ga samen lede ga, pshu 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 bhiro dwa. ူကတမျိုးเนาะအဲ့ဒါကိုတန်တပ္ပနာဒီဇောလို့ခေါ်တယ်ဖြားပြီဆိုလို့ရှိရင်တెంပရေချာမြတ်လာခန္ဓာကိုယ်ပူလာနောက်တစ်ခုကလူရဲ့ခန္ဓာကိုယ်ထဲမှာဘာအပူရှိတုံဆိုလို့ရှိရင်ခန္ဓာကိုယ်ကြီးကတဖြည်းဖြည်းယင့်ပြီးတော့ရုပ်အစင်းတွေပြိုပြီးကျသွားအောင်လောင်တဲ့ပူလောင်တဲ့သဘောကိုဇီရဏတေဇောလို့ခေါ်တယ်ဒါကြောင့်မို့လို့အဲ့ဒီဇီရဏတေဇောဆိုတဲ့အပူသဘောကြောင့်ကောင်းမော်ကစာမင်လေးတွေကဖြူဖြူဖြူဖြူပြီးတော့သွားတယ်ဗါလေးလဲကျွတ်ထွက်ကုန်တယ်ပရေတွေလဲဆူဆူပြေပြေမရှိတော့ခြောက်ပြီးတော့လာဟုတ်ကဲ့လူဟာအယုတ်ဆိုးအကြီးတန်းဖြစ်သွားဘာဖြစ်လို့လို့ဆိုခဏဒီဇီရဏတေဇောလူကိုအိုးစေတာလည်းပဲဒီတေဇောကြောင့်ဟောတာအဲ့ဒီအပူကတစ်မျိုးနောက်အပူတစ်မျိုးကဘာလို့ဆိုရင်အိုးတခါတရံကျတော့ခန္ဓာကိုယ်မှာပူလိုက်တာလောင်လိုက်တာနဲ့ဆိုဖြစ်ရတယ်လေတခါတရံတေဇောကပြင်းထန်လာလို့ပူလာကြည့်လောင်လာကြည့်ဆိုတဲ့အပူမျိုးကလည်းပဲခန္ဓာကိုယ်မှာလောင်တဲ့အပူမျိုးဒါပရိတ္တရှနာတရှနာတေဇောလို့ခေါ်တယ်နောက်တစ်ခုကစားသမျှအစာအာဟာရတွေကျက်သွားတာဒါပါစကတေဇောလို့ခေါ်တယ်ဒီအပူကြောင့်ကြည့်လေဆံလေးဆံကိုမာမာလေးအိုးထဲထည့်ပြီးတော့ရေနဲ့အောက်ကမီးလေးနဲ့ပေးလိုက်တော့ဆံအမာလေးတွေပြော့သွားဘူးလားအဲ့တိုင်းပဲစားတဲ့အစာတွေဟာပိုက်ထဲရောက်တဲ့အခါကျတော့အဲ့ဒီအပူကြောင့်နှက်သွားတာနှက်သွားတဲ့အခါကျတော့ကြည့်လေတွိုင်းလက်ကိုစွန့်တဲ့အခါကျတော့ဘာရညာရဲ့ကွဲသေးလားအကုန်လုံးချိန်ဝါပြီးတော့ရောထွေးသွားတာပဲမဟုတ်လားမစင်ဖြစ်သွားတဲ့အခါကျချီဘလောက်လူညံ့ပြီးတော့သွားတော့အကုန်လုံးချီမွားပြီးတော့ချိတ်ချေထားလိုက်တာအကုန်လုံးချီတာဘာမှမသိတော့မစင်နဲ့ရောက်သွားရင်ဒါကဟင်းရွက်ပဲဒါကဘာပဲဒါကဘာပဲခွဲလို့ရသေးလားအေးတခါတရံတော့မကြည်တာလည်းရှိကောင်းရှိမှာပေါ့နော်အဲ့ဒါဟာပါစကတေဇောလို့ခေါ်တယ်အဲ့ဒီအပူလေးမျိုးဟာလည်းခန္ဓာကိုယ်ထဲမှာရှိတယ်တာဟုတိဇောတ္တလို့ခေါ်တယ်။ကဲနောက်တစ်ခုစဉ်းစားကြည့်။ဝါယောဝါယောဆိုတာအေးအပေါ်တက်လာတဲ့လေရှိတယ်။တခါတရံတချို့ဝေးနေဆိုပါစကထုတ်သွား။အပေါ်တက်လာတဲ့လေအောက်ဆုံးသွားတဲ့လေရှိတယ်။ဘိုက်ထဲကတခါတခါမြည်တဲ့လေရှိတယ်။ဥရေထဲမှာရှိနေတဲ့လေရှိတယ်ဟုတ်ကဲ့လားလေအမျိုးမျိုးခန္ဓာကိုယ်ထဲမှာသွေးတွေလေပတ်နေတာလဲလေရဲ့ဆွမ်းအားနဲ့လေပတ်တယ်ဘာဖြစ်လို့လဲဆိုရင်နှလုံးသားကနေပြီးတော့ပန့်တဘောမျိုးရှုံလိုက်တွားလိုက်ရှုံလိုက်တွားလိုက်လောက်နေတဲ့အတွက်ကြောင့်အဲ့ဒီလေအားနဲ့တွန်းပို့နေတာနော်အဲ့တော့အဲ့ဒီလေရှိတယ်နောက်ပြီးတော့24နာရီမပြတ်ခွန်ကြီးတို့အသက်ရှူနေကြတဲ့လေရောမရှိဘူးလားအေးလေးချောင်းမျိုးတဲ့အဲ့ဒါကိုဝါရတ္တလို့ခေါ်တယ်။ကပ်ပေါင်းလိုက်တော့လူရဲ့တဏ္ဍာမှာပထဝီရှိတယ်အာဘောရှိတယ်တေဇောရှိတယ်ဝါယောရှိတယ်ဟောဒါတွေနဲ့တိဆောက်တာတာပဲဒါအလွဲလို့မရှိသေးတော့မရှိဘူး။ကဲနောက်တစ်ခုမရှိတော့ဆိုရင်အာကာသအာကာသဆိုတာဟင်းလင်းပေါက်တွေလူမာကြီးနှာခေါင်းပေါက်ရှိတယ်ဟင်းလင်းပေါက်ကပါးစပ်ပေါက်ရှိတယ်နားပေါက်ရှိတယ်နှာခေါင်းပေါက်တယ်နားပေါက်တယ်ဟင်းလင်းပေါက်တယ်ဟောဒီအပေါက်တွေကသူ့ရဲ့ခန္ဓာကိုယ်ကြီးကျူပြီးနဲ့လောက်တာလားဆိုအကုန်လုံးဟာအပေါက်တွေနဲ့အချင်းပဲเนาะအဲ့ဒါကိုအကသတ္တလို့ခေါ်တယ်တပ်ပဏပါရသွားတယ်ငါးပါးရသွားပြီအဲ့ဒါတွေကယုတ်နဲ့ပတ်သက်တာတွေတဲ့ခန္ဓာကိုယ်ရဲ့ body ယုတ်ပိုင်းဆိုင်ရာတွေဟောဒီငါးခုနဲ့တိဆောက်တာလားအဲ့ဒီအပြင်ထူးခြားတာဘာရှိသေးတယ်ဆိုလို့ရှိရင်အသိစိတ်ဒါကိုဝိညာဏတ္တလို့ခေါ်တယ်ဝိညာဏတ္တကဘာတွေသိတာတော့ဆိုရင်အေးချမ်းသာရင်ချမ်းသာတယ်လို့သိတယ်ဆင်းရဲရင်ဆင်းရဲတယ်လို့သိတယ်ချမ်းသာတာဆင်းရဲတာမဟုတ်ဘူးဆိုရင်ချမ်းသာတာဆင်းရဲတာမဟုတ်ဘူးလို့သိတယ်ဟောဒီအသိလေးကညောင်းရင်ညောင်းတယ်လို့သိတယ်ဘုံကိုက်ရင်ကိုက်တယ်လို့သိတယ်နားရင်နားတယ်လို့သိတယ်ဘယ်သူကသိနေတာလဲခုနကပထမအဘောတေဇောဝါယောအကတတို့ကသိတာလားသုံးမဟုတ်စိတ်ကသိတာလားအေးသိတဲ့စိတ်လေးကိုဒီမှာဝိညာဉ်လားလို့ခေါ်တယ်ပေါင်းလိုက်တဲ့အခါကျတော့ဓာတ်6ပါးဟောလူဆိုတာတတ္တဝါဆိုတာအဲ့ဒီ6ခုပေါင်းစပ်ပြီးဖွဲ့စည်းထားတဲ့အရာလားဖြစ်တယ်လို့ယေဆောင်ပြအတိလို့ခေါ်တာနော် ဘေကုဩယံယံပုရိသောဤတတဝါဆိုရာသာဓာတုရောဓာတ်ချုပ်ပအစုအဝေးမြတ်သာဖြစ်တယ်။ဒါပဲဓာတ်ချုပ်ပအစုဝေးနဲ့စုထားတာ။ဣတိပိပါရိရှိနေတုံဆိုရင်ဒီလိုစုဝေးထားတဲ့ဓာတ်ချုပ်ပအစုဝေးကြီးမှာထူးထူးခြားခြားဘာတွေပါနေတယ်ဆိုရင်ပြင်ပကအာယုန်နေနဲ့ဆက်ွယ်တဲ့အရာအခြေခံဆက်ွယ်ရေးကိရိယာအခြေခံ6မျိုးရှိတယ်။သဗ္ဗတာယေရနောဆက်ွယ်ပြီးတော့ပြင်ပကအာယုန်နေနဲ့ဆက်ွယ်ဖို့ရအခြေခံ6မျိုးလည်းပါရှိတယ်။ဘာတွေနဲ့ဆက်ွယ်ရလို့သက္ခူတံဖတ္တသောတတံဖတ္တကာလတံဖတ္တစီဝတံဖတ္တကာယတံဖတ္တမနောတံဖတ္တ။ဟောမျက်စိကမြင်စရာအာယုံကိုကြည့်ပြီးတော့ဆက်သွယ်တယ်။ဟောမျက်စိကဆက်သွယ်ရေးကိရိယာတစ်ခုပဲ။ဟုတ်တယ်မလား။မျက်စိကဘာနဲ့ဆက်သွယ်တာလို့ဆိုမြင်စရာအာယုံနေနဲ့ဆက်သွယ်တယ်။နားကဘာနဲ့ဆက်သွယ်တာလို့အတန်နေနဲ့ဆက်သွယ်တယ်။အတန်နေနဲ့ဆက်သွယ်တာကနား။အနတ်နဲ့ဆက်သွယ်တာကနှာခေါင်း။အနတ်တို့ဘာလို့ဆိုပြင်မဲ့ကအေးအရသာနဲ့ဆက်သွယ်တာကရှာ။လက်ဖွားပေါ်တင်လို့အရသာသိတာမဟုတ်ဘူးရှာပေါ်တင်မှအရသာသိတာ။နောက်အထီးတွေ့နဲ့ဆက်သွယ်တယ်။ကာယဟောမျက်စိလည်းပိတ်ထားမယ်နားလည်းပိတ်ထားမယ်နှာခေါင်းလည်းအနံ့မရဘူးရှာလည်းအသုံးမချဘူးခန္ဓာကိုယ်လည်းအသုံးမချဘူးဆိုရင်ဘာနဲ့ဆက်သွယ်လို့ဆိုစိတ်နဲ့ဆက်သွယ်တာဟော။ဆက်သွယ်မှုတစ်ခု။အာလုံးဆက်သွယ်မှုကဘယ်နှခုရှိလဲ
။
6ခုရှိတယ်။ဒါကြောင့်မို့လို့အေးတတဝါဆိုတာအဲ့တည်းပဲဆက်သွယ်မှု6မျိုးနဲ့ဖွဲ့စည်းထားတာ။ကဲဆက်သွယ်မှု6မျိုးအပြင်မရှိသေးတယ်လို့ဆိုလို့ရှိရင်စိတ်ဖြစ်တာ18မျိုးရှိသေးတယ်။အဲ့ဒီဆက်သွယ်တဲ့နေရာ base လို့ခေါ်တာပေါ့နော် eye base, ear base, nose base, tongue base အဲ့ဒီ base ဆိုတဲ့အခြေခံဆက်သွယ်ရေးဌာန6မျိုးမှာလာရောက်လာပြီးတော့ဆက်သွယ်တဲ့အာယုံက6ခုရှိတယ်။ဘာလို့လဲ။ရူပယုံ၊တတယုံ၊ကန္တယုံ၊ရတယုံ၊ဖုတ္တပယုံ၊ဓမ္မယုံ။ရူပယုံဆိုတာမျက်စိနဲ့မြင်ရတဲ့အရာကိုပြောတာ visible object ။တတယုံဆိုတာအတိုင်းကိုပြောတာ sound ။ကန္တယုံဆိုတာအနံ့ကိုပြောတာ smell နော်။ရတယုံဆိုတာအရသာကိုပြောတာ taste ။ဖုဒ္ဓဘာယုံဆိုတာထိလို့သိရတဲ့အရာကိုပြောတာတန်ကြီးသော object ဓမ္မယုံဆိုတာအခြားခြံတွဲလို့သိတဲ့အာယုံမှန်သမျှကိုပြောတာဟောပေါက်လိုက်တဲ့အခါကျတော့အာယုံ6မျိုးမရှိဘူးလားအဲ့ဒီအာယုံ6မျိုးကခုနက base 6ခုလာပြီးတော့ contact လုပ်တဲ့ဆက်သွယ်တဲ့ရူပယုံကမျက်စိနဲ့ဆက်သွယ်လာတယ်တတယုံကနားနဲ့ဆက်သွယ်မိတာလေ။ကန္တယုံကနှာခေါင်းနဲ့ဆက်သွယ်မိတာလေ။ရတယုံကလျှာနဲ့ဆက်သွယ်မိတာလေ။ဖုတ္တပယုံကခန္ဓာကိုယ်နဲ့ဆက်သွယ်လာမိတယ်။ဓမ္မယုံကမနနဲ့ဆက်သွယ်လာမိတယ်။အဲ့ဒါလို့ဆက်သွယ်လာတဲ့အခါကျတော့အာယုံတစ်ခုတစ်ခု၃မျိုး၃မျိုးစီဖြစ်လာတယ်။ဘယ်လို၃မျိုးစီဖြစ်လို့ဆိုတော့ရူပယုံကလည်းပဲကြည့်မျက်စိကမြင်လာတဲ့အာယုံတိုင်းဟာအချောတွေအလှတွေအကောင်းတွေကြီးပဲလားကျင်တတ်ဆရာကြီးပဲလားဟုတ်ဘူးမြင်ပြီးတဲ့အခါဝန္တာရာကြီးပဲလားမြင်လို့ဝန်းနေတာရောမရှိဘူးလားအေးမြင်လို့ဝန်းတာရတာရှိတယ်မြင်လို့စိတ်ညစ်ရတာရှိတယ်နော်မြင်ပြီးတော့စိတ်ညစ်ရတာတခါတည်းကတော့ယူနေတယ်မြင်ရတာဝန်းတာဆရာလည်းမဟုတ်စိတ်ညစ်ဆရာလည်းမဟုတ်ဟုတ်တယ်ကျိုးယိုးမြင်နေတာဆိုတော့၃မျိုးမဖြစ်နိုင်ဘူးလားအတန်ကလည်းတစ်ခါတလေအတန်လေးကြာရင်ဝန်တာတချို့အတန်ကြာတဲ့အခါကျတော့ဝန်တာကမဟုတ်စိတ်ညစ်เสียအတန်ကြာတချို့ကျတော့ဝန်တာเสียလည်းမဟုတ်စိတ်ညစ်เสียလည်းမဟုတ်ဟောအနံ့ကြာတော့ရောတချို့အနံ့နာလည်းရလို့ရှိရင်မွေးကြိုင်တဲ့အနံ့လေးဆိုလို့ရှိရင်ဟောဝန်တာမှုဖြစ်သွားတယ်စိတ်ထဲမှာစိတ်ဖြစ်သွားမှုဘုဇဝေဘန်းလေးအနားလေးနားလိုက်ရတယ်ဆိုရင်စိတ်ထဲမှာဝမ်းသာွား။ဝမ်းသာတဲ့အနား။အတခါတည်းရန်ကျတော့တာမန်ဒီမကောင်းတဲ့အနံ့ကြီးကိုမကြိုက်တဲ့အနံ့ကြီးဆိုရင်စိတ်ညစ်သွားဘူးလား။ ေးတခါတည်းရန်ကြတော့ဝန္တာရာလည်းမဖြစ်ဘူးစိတ်ကြီးစရာလည်းမဖြစ်ဘူးဆိုတဲ့အနံ့မျိုးရောမရှိဘူးလားရှိတော့၃မျိုး၃မျိုးအရသာကလည်းပဲထို့အတူပဲအေးရှာပေါ်တင်ကြည့်လိုက်လို့ဝန္တာသွားတဲ့အရသာရှိတယ်စိတ်ကြီးသွားတဲ့အရသာရှိတယ်ဟောစိတ်ကြီးတာလည်းမဟုတ်ဝန္တာရာလည်းမဟုတ်ဒီလိုရတာလည်းရှိတယ်ခန္ဓာကိုယ်လာထီးတဲ့အခြေအနေအတူတူပဲတခါတလေကျတော့ comfort ဖြစ်တယ်ဝန္တာတခါတလေကျတော့ uncomfortable ဖြစ်တယ်ဝမ်းမသာဘူးဟုတ်လားစိတ်ညစ်တယ်တခါတရံကျတော့ comfort လည်းမဟုတ်ဘူး uncomfort လည်းမဟုတ်ဘူးဆိုရင်ဘာမှမဖြစ်တာပဲရှိတယ်ဟောသုံးမျိုးပဲစိတ်ကူးတာလည်းပဲတခါတလေစိတ်ကူးလေးကလှလှလေးစိတ်ကူးပြီးတော့ချင်းချင်းနဲ့ဝမ်းသာပြန်တယ်ခါတလေမဟုတ်တာသွားစိတ်ကူးပြီးလို့ရှိရင်လည်းစိတ်ညစ်ရပြန်တယ်တခါတလေကျတော့ရိုးရိုးတန်းတန်းပဲစိတ်ကူးတာဆိုတော့ဘာမှမဖြစ်ဘူးဟောအာယုတစ်ခုတစ်ခုမှာ3မျိုး3မျိုးစီဖြစ်လိုက်တဲ့အခါကျတော့3 6ကို3နဲ့မြောက်တော့ဘယ်လောက်ဖြစ်လဲ။အေးစိတ်ဖြစ်တာအဲ့ဒါလို့78ခုရှိတယ်လို့ခါပြောတာနော်။အာယုနဲ့ base contact လုပ်လိုက်တဲ့အခါကျတော့ဟောဒီ78မျိုးဖြစ်လာတယ်။ဒါဘုန်းကြီးတို့ရဲ့နေစဉ်ဘဝပဲ။ဟုတ်တယ်မဟုတ်လား။လူတွေကိုစဉ်းစားကြည့်နေစဉ်ဘဝဒါပဲ။လူရဲ့ခန္ဓာကိုယ်ကြီးကဓာတ်6ပါးနဲ့တည်ဆောက်ထားတယ်ဆက်တွေ့စရာတရား6ခုရှိတယ်။အာယုန်နေနဲ့လာပြီးတော့ဆက်တွေ့တဲ့အခါမှာစိတ်ဖြစ်တာ78မျိုးရှိတယ်။ဟောဒါပဲလူ့ဘဝတတဝါဆိုတာဒါပဲခွဲကြည့်လိုက်လို့ဒါမို့ analysis of elephant element analysis of element ဓာတုဝိပင်ကတော့အေးမြတ်စွာဘုရားကထူးထူးခြားခြားဖြစ်ဖို့ရအတွက်ကြတော့လေယက်တိချက်၄မျိုးရှိရမယ်ဒါသူတော်စင်တွေအတွက်တရားကျင့်ဖို့မြတ်စွာဘုရားစတုရဒိဋ္ဌာမောလူတိုင်းမှာမဖြစ်ဘူးတမယာကလွတ်ဖို့ရအတွက်ကျတော့ယက်တိချက်၄မျိုးရှိရမယ်အဲ့ဒီယက်တိချက်၄မျိုးဆိုတာဘာလဲဆိုရင်နံပါတ်၁ကပညာဒိဋ္ဌာနာအတိညာဘုံမှာအခြေစိုက်တာရမယ်ဒါတစ်ချက်နံပါတ်၂ကသစ္စာဒိဋ္ဌာနာအမှန်တရားဘုံမှာသစ္စာဘုံမှာအခြေစိုက်တာရမယ်နံပါတ်3ကသာဃာဒိဋ္ဌာနာစံတမှုပေါ်မှာအခြေဆိုင်ထားရမယ်နံပါတ်4ကဥပတ္တမဒိဋ္ဌာနာအငြိမ့်ချက်ပေါ်မှာအခြေဆိုင်ထားရမယ်ဟောအခြေပြုရမှာဘယ်နှမျိုးလို့အေးအဲ့ဒီ4မျိုးပေါ်မှာပညာပေါ်မှာသစ္စာပေါ်မှာစံတမှုပေါ်မှာငြိမ့်အေးမှုအပေါ်မှာကိလေသာအကူတွေငြိမ့်သွားတဲ့ငြိမ့်အေးမှုပုံမှာဆိုတဲ့အဲ့ဒီလေးချက်ပုံမှာအခြေဆိုင်မိသွားပြီဆိုလို့ရှိရင်စတုရဒိဋ္ဌာနောယထာတိတံမညတဝါနပဝတ္တံတိစတုရဒိဋ္ဌာနော၄ပါးသောယတ္တိယာရှိသည်ဖြင့်ယထာအချင်းယတ္တိယာ၄မျိုး၌ထိတံအခိုင်းအမာတိရှိတဲ့ပုဂ္ဂိုလ်ကိုမညတဝါအတွေ့အထင်အတွေ့အမြင်ဆိုတဲ့စီဝင်တတ်တဲ့သဘာဝတရားတွေဟာနဗောတန်တိမဖြစ်တော့ကုန်။အဲ့ဒီပညာပေါ်မှာယက်တိထားမယ်အမှန်တရားပေါ်မှာယက်တိထားမယ်စွန့်တော့မှုပေါ်မှာယက်တိထားမယ်ငြိမ့်အေးမှုပေါ်ဆွေးမြေမြေတည်ရှိနေပြီဆိုလို့ရှိရင်အထင်တွေအမြင်တွေမလာတော့ဘူးလို့ပြောတာ။ဘုန်းကြီးတို့တွေကလောကမှာအသက်ရှင်နေကြတာအထင်နဲ့အမြင်နဲ့အသက်ရှင်နေတာလေ။ကိဘာထင်နေတော့ဆိုရင်ခုနကပြောတဲ့ဓာတ်6ပါးကိုငါလို့ထင်နေတာပဲ။ငါဟာလို့ထင်နေတာပဲ။ဟုတ်တယ်မဟုတ်လား။ငါပဲပြောတယ်လေငါမျက်နှာငါနှာခေါင်းငါရှာငါနားငါဘဝ။ဒါဘာလို့ဆိုအထင်ပဲရှိတယ်တကယ်မဟုတ်မှမဟုတ်တာ။အထင်ကဘာကြောင့်ဖြစ်တာတော့ဆိုတဏှာကြောင့်ဖြစ်တာတွဲတားနေတာဒါလေးပုံငါဘဝငါဟာဆိုပြီးအစ်တမမဒါငါဟာဆိုတဲ့အတွေ့လေးနဲ့တွဲနေတာတကယ်စဉ်းစားကြည့်ရင်ပထဝီဟာပထဝီပဲအဘောဟာအဘောပဲတေဆုံးဟာတေဆုံးပဲ other element just as element ဟုတ်ကဲ့ငါလို့ပြောစရာတခုမှမရှိဘူးဒီထဲမှာသူ့တဘာဝတရားတွေဆိုင်ရာအကြောင်းကြောင့်ဖြစ်နေတာလေးကြီးပဲတဲ့အဲ့ဒီအထင်အမြင်တွေအမြင်ဆိုတာဘာလို့ဆိုလို့ရှိရင်ဒါလေးကိုပဲကိုပိုင်တဲ့အရာလို့မြင်နေတယ်။အဲ့တော့အထင်ဆိုတာတဏှာကိုပြောတာအမြင်ဆိုတာဒိဋ္ဌိကိုပြောတာ ငါဟာလို့ထင်နေတာတဏ္ဏငါလို့ထင်နေတာမာနငါ့ရဲ့အတ္တလို့ထင်နေတာကဒိဋ္ဌိဒီနေရာမှာတော့အထင်နဲ့အမြင်ဒီတဏ္ဏနဲ့ဒိဋ္ဌိဒါကိုပဲဥပါဒံလို့လည်းခေါ်တယ်ဥပါဒံဆိုရဲအစွဲဟုတ်ကဲ့လားအဲ့ဒီအထင်အမြင်တွေဟာမညတ်မညတ်တော့စီးဝင်နေတာခန္ဓာကိုယ်ထဲမှာစီးဝင်နေတယ်ဆိုတာဒါတွေက flux ဆိုတာအစမပြတ်ဖြစ်နေတာဖြစ်ပင်လေတဲ့ကိုရေးရင်းစီးဝင်နေတယ်ဆိုတာရက်နေတာရှိရလားမရှိဘူးเนาะစီးဝင်နေတယ်ဟောတဏ္ဍာဆိုတဲ့အထင်တွေဒိဋ္ဌိဆိုတဲ့အမြင်တွေဟောတာတွေကပတ်သက်လာရင်စီးဝင်နေတာအမြင်တွေအဲ့ဒီစီးဝင်မှုတွေမဖြစ်တော့ဘူးတဲ့ဟောဒီပညာပေါ်မှာရက်တည်လိုက်ပြီခဏလို့အတိမှန်မှန်သိလိုက်မယ်ဆိုလို့ရှိရင်ဒီစီးဝင်မှုတွေမဖြစ်တော့ဘူးစီးဝင်မှုတွေမဖြစ်လို့ရှိရင်ဒီပုဂ္ဂိုလ်ဟာတကယ်သူရောစင်တဲ့မုဏိတန်တော်တိဟောစတိတကယ်သူရောစင်ဖြစ်သွားပြီတဲ့မြတ်စွာဘုရားကအဲ့ဒီကြားဟောတာနော်ကဲလောဝမှာဘာလို့လောဝမှာတော့ဆိုရင်မြတ်စွာဘုရားကလောဝေအဆက်ပြီးတော့ဟောတဲ့ပညာနပမေရှင်ရပညာကိုဘယ်တော့မှမိမထားနဲ့ပညာနပမေရှင်ရတစ္ဆာမနုရခေယတစ္ဆာကိုထိမ့်သိမ့်ထားထိမ့်ထားစာကမနုပြုခေယစွလုံးမှုတိုးပေါအောင်လုပ်ပန္တိမေဝသောသိခေယငြိမ်းချမ်းရေးအတွက်ကြိုးစားအထုကုတ္တန္တမှာစိတ်ငြိမ်းချမ်းမှုအတွက်ကြိုးစားအထုလို့ဟောဒီအချက်၄ချက်ကလောရမဲ့အလုပ်လေးခုကိုမြတ်စွာဘုရားကလမ်းညွှန်ပေးတာပညာတပ္ပိဇေယဆိုတာဘယ်လိုလုပ်ရမှာတော့ဆိုအေးလူဘဝဆိုတာဟောဓာတ်၆ပါးအစုဝေးမြတာဖြစ်တယ်အခြေခံ၆ခုနဲ့အာယုံဆက်သွယ်ပြီးတော့စိတ်တွေဖြစ်နေတာဖြစ်လို့အခြေခံ၆မျိုးရှိတယ်အာယုံ၆မျိုးနဲ့ဆက်သွယ်ပြီးတော့ဖြစ်လာတဲ့အခါစိတ်ရဲ့ခံစားမှုစိတ်ရဲ့ဖြစ်မှုက၁၈ခုရှိတယ်အဲ့ဒီသဘောတရားကိုသိတာဒါပညာကဲသိတဲ့အခါကျတော့ဘယ်လိုသိတာတော့ဆိုရင်ခုနပြောတဲ့ခန္ဓာကိုယ်မှာရှိတဲ့ပထဝီဓာတ်တွေကိုဣဇတိကပထဝီပဲဖြစ်ဖြစ်ဗဟိတကပထဝီပဲဖြစ်ဖြစ်ပထဝီဆိုတာပထဝီသာဖြစ်တယ်နေတ္တမမနေသောဟမသမိနမေသောအတ္တအခုပြောရတဲ့ဒီပထဝီဓာတ်တွေဟာနမမငါဟာလည်းမဟုတ်ဘူးနအဟံငါဆိုတာလည်းမဟုတ်ဘူးနအတ္တငါရဲ့ခိုင်မြဲတဲ့သဘာဝအတ္တဆိုတာလည်းမဟုတ်ဘူးတခုမှမဟုတ်ဘူးကိုတင်တာလေနော်အဲ့ဒါလို့မဟုတ်ဘူးလို့ယထာဘူတံသမ္မပညာယဒဋ္ဌပံလေမှန်ကန်တဲ့မြင်တဲ့အဲ့ဒါလို့ရှုနိုင်အောင်ကြိုးစားအဲ့ဒါလို့ရှုပါပထဝီဓာတ်ဒီပထဝီဓာတ်သာဖြစ်တယ်ငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးငါရဲ့အတ္တလည်းမဟုတ်ဘူးလို့မှန်ကန်တဲ့အမြင်နဲ့သုံးသပ်ကြည့်ပါတဲ့မြတ်စွာဘုရားအဲ့ဒါလို့သုံးသပ်လိုက်တော့ဘာဖြစ်တယ်ယထာဘူတသမ္မပညာယပတ္တတောပထဝီဓာတုယနိဗ္ဗိတတိအဲ့ဒါလို့မှန်မှန်ကန်ကန်မြင်လာတဲ့အခါကျတော့အတွေ့အကြုံတွေရှိတော့ပေါ့ဗျာအဲဒါဆိုတွဲနေမှာလေမျက်လုံးလိုမြင်နေရင်တွဲဦးမှာပဲနားလိုမြင်နေရင်တွဲဦးမှာပဲပထဝီဓာတ်ကိုပထဝီဓာတ်လိုပဲမြင်လိုက်တယ်ဆိုလို့ရှိရင်တွဲစရာရှိသေးရဲ့လားငါမဟုတ်ဘူးလို့မြင်လိုက်တယ်ငါဥစ္စာမဟုတ်ဘူးဆိုရင်တွဲသေးလားလောကမှာလူတွေကငါဥစ္စာလို့တတ်မှတ်လိုက်တာနဲ့တကြိမ်နဲ့တွေ့သွားတာပဲเนาะဆိုပါလို့ကားလေးတစ်စီးဝယ်တယ်ဆိုတော့မဝယ်ခင်တော့လိုက်ကြည့်ထားတယ်ကားလေးအများကြီးပဲကြည့်နေတော့အဲ့ဒီကြည့်နေတဲ့ကားလေးပေါ်မှာတွေ့တာမှုရှိတယ်အေးကားတစ်စီးကတော့အယောင်းဝယ်တဲ့လို့ပတ်စံလေးလည်းခြေလိုက်ပြီးငါဟာလို့ဆိုကြတဲ့ကတွေ့မသွားတော့ဘူးလားအင်းဝယ်လည်းထို့အတူပဲဟုတ်လားနာဟာလို့တတ်မှတ်လိုက်တာနဲ့တကြိမ်နဲ့အတွေ့အကြုံတစ်ခါလည်းရှိပါမယ်။ရှိသွားရင်ဘာဖြစ်တော့ worry ဆိုတဲ့တောကနောက်ကလိုက်လာပြီ။တခုဖြစ်မှစိုးသွားပြီ။အရင်တော့သူ့အတူကလမ်းမပြေးနေတာသူ့အတူရှိတယ်ဒီကသတိတော်မရဘူး။ဟုတ်ကဲ့လား။အေးကိုဟာလို့တတ်မှတ်လိုက်တာနဲ့တကြိမ်နဲ့ချိခဏလေးအကုန်တက်။ငါကတော့သူများအေးကိုကဝယ်လိုက်တယ်သူ့ဟိုတိုက်ခန်းတစ်ခုဝယ်လိုက်တယ်ကိုမပိုင်ရင်တော့ဒီတိုက်ခန်းရှိနေပါပဲအများရန်။အမှန်ဘူး။ပစံပေးပြီးခြေလိုက်တာနဲ့ကိုဟာလို့သတ်မှတ်လိုက်တဲ့အချိန်ကစပြီးတော့ဟောတွေ့တာမှုဖြစ်သွားပြီတွေ့တာမှုဖြစ်တဲ့အချိန်ကစပြီးဒီတိုက်ခန်းအတွက်ဆိုရင်တော့ကလေးတွေဝင်လာပြီ ဲ့တော့တွေ့တာမှုကြောင့်ဖြစ်တယ်ဆိုတာမထင်ရှားဘူးလားဒါကြောင့်မို့လို့တွေ့တာမှုကိုဖြုတ်ချင်ဘာလို့မလုပ်ဒီဒီတောကကိုဖြုတ်ချင်လို့ရှိရင်တွေ့တာမှုကိုဖြတ်ရမယ်လို့ဒီလိုပြောတယ်တွေ့တာမှုကိုဖြတ်ချင်လို့ရှိရင်ဘာနဲ့ဖြတ်ရမှာလဲအမြင်မှန်အောင်ကြည့်ပြီးတော့ဖြတ်ရမယ်မှန်ကန်တဲ့ဉာဏ်အမြင်နဲ့တော့ဖြတ်ရမယ်ယထာဘူတံသမ္မပညာယတထယထာဘူတံသမ္မပညာယတထပံယထာဘူတံသမ္မပညာယပတ္တောပထဝီဓာတုယနိဗ္ဗိတိယထာဘူတံဟိုတိုင်းမှာဆိုသမ္မပညာယအမှန်ကန်သောဉာဏ်ပညာဖြင့်ပတ္တောမြင်တဲ့ပုဂ္ဂိုလ်မှာပထဝီဓာတုယပထဝီဓာတ်အပေါ်မှာနိဗ္ဗိတိအတွေ့တာကင်းပြည့်ညီငွေကသွားလေတော့ဤတွေ့တာကင်းပြတ်သွားပြီတွေ့တာကင်းပြတ်တော့ညီငွေသွားရင်ဘာဖြစ်တော့ပတဝေဓာတုရာနာဝေရစတိမတွေ့တော့ဘူးပေါ့ဗျာမတွေ့လို့ရှိရင်တောကတွေဘာတွေလာသေးလားအေးအဲ့တိုင်းပဲအာဘောဓပုံမှာလည်းပဲထူးတူပဲအာဘောဓဟာအာဘောဓသာဖြစ်တယ်အတွင်းအာဘောပဲဖြစ်ဖြစ်အပြင်အာဘောပဲဖြစ်ဖြစ်အာဘောဟာအာဘောမြတာဖြစ်တယ်ငါမဟုတ်ဘူးငါမမဟုတ်ဘူးလို့မှန်ကန်တဲ့ဉာဏ်ဖြင့်ရှုရဒါကိုပညာနပမစ္စေယပညာကိုမမိနဲ့ဆိုတာအဲ့ဒါပြောတာဝိပဿနာပညာကိုတိဆောက်မမိနဲ့ပညာနဲ့အမြဲတမ်းကြည့်လို့ပြောတာနော်ဘုန်းကြီးတွေကပညာနဲ့မကြည့်ဘူးဘာနဲ့ကြည့်တဏှာနဲ့ကြည့်တယ်ဒိဋ္ဌိနဲ့ကြည့်တယ်တဏှာနဲ့ကြည့်လိုက်တာနဲ့တပြိုင်တည်းတွေ့သွားပြီဒိဋ္ဌိနဲ့ကြည့်လိုက်တာနဲ့အမြင်ဆောင်သွားပြီဟောဒီလိုဖြစ်ကုန်အေးတဏှာနဲ့မကြည့်နဲ့ပညာနဲ့ကြည့်ဒိဋ္ဌိနဲ့မကြည့်နဲ့ပညာနဲ့ကြည့်အဲ့ဒါလိုကြည့်လိုက်တာနဲ့တရားနဲ့ထိုအာယုန်ဒီပေါ်မှာအတွေ့အတာတွေအလုံးအကင်းပြတ်သွားတယ်အာဘောတဲ့တေဇောတဲ့ဝါယောတဲ့ဓာတိဘာဟာဓာတိဘာသူ့အတိုင်းပဲဩအကသတ္တဆိုရတဲ့အကသတ္တအဲ့ကံနဲ့ဘာမှမဆိုင်ဘူးဝိညာဏတ္တကလည်းဝိညာဏတ္တပဲကံနဲ့ဘာမှမဆိုင်ဘူးလို့အဲ့လိုအမှားကမြင်လိုက်တာကိုပဲပညာနပမစေယပညာကိုမမေ့နဲ့လို့မြတ်စွာဘုရားဟောတာ။အဲ့ဒီပညာမမေ့ဘူးဆိုတာနဲ့တိုင်တယ်ဒါလောကမှာကဒီတစ်ခုပဲ။ဒါတစ်ခုလောက်လိုက်တာနဲ့နောက်ကအကျိုးဆက်တွေဝင်လာတယ်။ဘာတွေအကျိုးဆက်တွေဝင်လာတော့ဆိုပညာပေါ်မှာအခိုင်အမာရပ်တည်လိုက်တာနဲ့အမှန်တရားကိုလည်းထိမ့်သိဆောက်ရှောက်ပြီးဖြစ်သွားတယ်။အဲ့ပညာဆိုတဲ့အထက်မှာအမြင့်ဆုံးပညာကဘာလဲလို့ဆိုရင်ဒုက္ခအလုံးကိုကုန်ခန်းစေနိုင်တဲ့အရတမဲ့ပညာဟာအမြင့်ဆုံးပညာပဲ။အဲ့ဒီပညာပေါ်လာတာလည်းတကယ်နဲ့ခိလေသာအလုံးကုန်သွားတယ်။အဲ့ဒီပညာဟာဒုက္ခခရပညာသည့်ပညာထဲမှာအမြင့်ဆုံးပညာ။တစ္ဆာထဲမှာအမြတ်ဆုံးတစ္ဆာကဘာလဲလို့ရှိရင်ဘယ်တော့မှမလွဲပါတဲ့ဘယ်တော့မှမပျက်စီးတဲ့နိဗ္ဗာန်အမှန်ဆုံးတစ္ဆာပဲ။ကျန်တဲ့တစ္ဆာတွေကမှားတဲ့ခါမှားသွားသေးတယ်။နိဗ္ဗာန်ဆိုတာတော့ဘယ်တော့မှမမှားတော့ဘူးတဲ့နော်။အဲ့ဒီနိဗ္ဗာန်ဆိုတဲ့တစ္ဆာကိုထိမ့်သိမ့်ပါတဲ့ကိုယ်တဏ္ဍမှာရ။ခန္ဓာကပညာရတာနဲ့ဒီတိုင်းနဲ့နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးလား။နိဗ္ဗာန်ကိုမြင်မပြုလိုက်လို့ရှင်အမျက်ဆုံးတစ္ဆာကိုထိမ့်သိမ့်ပြီးတာဖြစ်သွားတယ်။အမျက်ဆုံးထိမ့်သိမ့်တစ္ဆာကိုထိမ့်သိမ့်ပြီးတာနဲ့တပြိုင်တည်းဘာဖြစ်တယ်ဆိုရင်စာကမနှူးပြူခေရစာကကိုတိုးပွားစေ။ဘာတွေကိုစာကလောက်ရမလဲလို့ဆိုရင်အေးခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ခန္ဓာဆိုတာကိုလည်းစွန့်လို့ရမယ်။အဓိကကတော့ကိလေသာတွေကိုစွန့်လို့ရမယ်။ဥပ္ပတိဆိုတဲ့တရားတွေကိုစွန့်လို့တာကိလေသာဆိုတဲ့ဥပ္ပရိတွေကိုဆွံ့လွတ်တဲ့အဘိသင်္ခါရဆိုတဲ့ကံတရားတွေကိုဆွံ့လွတ်လိုက်တဲ့နောက်ဆုံးမှာကိလေသာလည်းမရှိဘူးကံတွေလည်းမရှိတော့ဘူးဆိုခန္ဓာကိုရောဆွံ့လွတ်ပြီးတာမဖြစ်တော့ဘူးလားဖြစ်တယ်ဒါကြောင့်မလို့အဘိသင်္ခါရဥပ္ပရိကိလေသာဥပ္ပရိဓာတ်တွေကိုဆွံ့လွတ်လိုက်တာအရတမဲ့ပေါ်လိုက်တာနဲ့တည်းနဲ့ဟောဒီဥပ္ပရိတွေကိုအာလုံးဆွံ့ပယ်ပြီးတာဖြစ်သွားသည့်အတွက်ကြောင့်စာကထဲမှာဥပ္ပရိကိုစွန့်တဲ့စာကအကောင်းဆုံးလေလို့ပြန်ပြောတာเนาะကိလေသာတွေထိုကိလေသာနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာတဲ့ကံတရားတွေကိလေသာလည်းမရှိတော့ဘူးကံလည်းမရှိတော့ဘူးဆိုခန္ဓာလည်းရှိစရာမရှိတော့ဘူးအဲ့ဒါတွေစွန့်သွားလို့ရှိရင်ဥပ္ပရိတရားလုံးဝစွန့်လို့ချင်းသည်စာကအလုပ်ပြုပေးရအဲ့ဒါလို့စာကစွန့်လိုက်တာနဲ့တကြိုင်နဲ့ခန္ဓာကိုယ်ထဲမှာဘာတွေငြိမ့်သွားလို့ဆိုရင်လောဘတွေငြိမ့်တယ်ဒေါသတွေငြိမ့်တယ်မောဟတွေငြိမ့်တယ် လောဘဆိုတဲ့အစိုးတရားလုံးဝမရှိတော့ဘူးဒေါသဆိုတဲ့အစိုးတရားလည်းလုံးဝငြိမ့်သွားတယ်မောဟဆိုတဲ့အစိုးတရားလည်းလုံးဝငြိမ့်သွားအဲ့ဒီကိလေသာတွေမှာလောဘဒေါသဆိုတဲ့အခြေအမြစ်တွေကစပြီးတော့ငြိမ့်သွားလို့ရှိရင်တတိမေဝသောတိတ်ခေယအငြိမ့်တက်ကိုကြိုးစားအားထုတ်ပါလို့ဆိုဟောဒီတရားတွေငြိမ့်သွားကိလေသာအပူတွေအလုံးငြိမ့်သွားပြီငြိမ့်သွားလို့ရှိရင်ဒီပုဂ္ဂိုလ်ဟာခန္ဓာပြောတဲ့ပညာပေါ်မှာလည်းယတ္တိဝိဒါဖြစ်သွားတယ်သစ္စာပေါ်မှာလည်းယတ္တိဝိဒါဖြစ်သွားတယ်စာကပေါ်မှာလည်းယတ္တိဝိဒါဖြစ်သွားတယ်ငြိမ်းချမ်းမှုပေါ်မှာလည်းယတ္တိဝိဖြစ်သွားတယ်ဆိုတော့ယတ္တိမှု၄ခုနဲ့ပြည့်စုံမသွားဘူးလားအေးအဲ့ဒီယတ္တိမှု၄ခုနဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအထင်အမြင်ဆိုတာ၄စီးဝင်ပြီးတော့မလာတော့ဘူးတဲ့ငါတို့ဆိုတဲ့အထင်တွေငါဥစ္စာဆိုတဲ့အထင်အမြင်တွေငါရဲ့အတ္တဆိုတဲ့အမြင်ပါတာတွေဒါတွေတစ်ခုမှသူ့ရဲ့တဏ္ဍာမှာစီးဝင်မလာဘဲနဲ့လုံးဝရပ်ဆိုင်သွားတယ်အဲ့ဒါလို့လုံးဝရပ်ဆိုင်သွားတဲ့ပုဂ္ဂိုလ်မုဏိတန်တော်တိဂုစတိတကယ်သူတော်စင်သူတော်မြတ်ဖြစ်ပါတယ်လို့မြတ်စွာဘုရားကဟောတာနော်ယထာခြင်း၄မျိုးသောယတ္တိမူ၌ထိတံတည်ရှိတဲ့ပုဂ္ဂိုလ်ကိုမင်းရသောအထင်အမြင်ဆိုတဲ့စီဝင်မှုတို့ဒီနာကိုတန်တိဖြစ်ပြီးမလာနေကုန်မင်းရသောအထင်အမြင်ဆိုတဲ့စီဝင်မှုတို့ဒီအပေါ်တမာနေမဖြစ်ပေါ်၍လာတဲ့အခါမှာမုဏိတကယ်သူတော်စင်သူတော်မြတ်ကိုတန်တော်ဒီတကယ်ငြိမ်းအေးတဲ့သူတော်ကောင်းသူတော်စင်သူတော်မြတ်ကို၏ဥစ္စတိခေါ်ဆိုအပ်ပါပေသည်ဟူ၍ဘဂဝါရှင်ဖုံးတော်သခင်ရှင်တော်မြတ်ဖရာသည်အဝစာကောင်းစွာမတွေ့ခေါ်ကြတော်မူခဲ့ပါပေသတည်တတုဝိဝေင္ကသုတ်အချင်းအဖြစ်မြတ်စွာဘုရားကအခုလိုတဘာဝတရားဆိုင်ထီအောင်ခေါ်လိုက်တာခေါ်လိုက်တဲ့အခါကျတော့နပါရဲဟောနေကြတာနော်ယေရှုဗျာဟောလို့နာနဲ့မိုးတော့အလင်းရောက်ခံနေပြီဖြစ်သွားတော့တရားလည်းပြီးသွားရောတရားဟောလို့နာရင်နာရင်နဲ့ခဏကပုဂ္ဂတတိဆိုတဲ့အမျိုးပေါင်းသားတရားဓမ္မတွေကိုသိမြင်ပြီးတော့အနာဂတ်အဆင့်ရောက်သွားတယ်သူကတရားကိုစဉ်းစားနိုင်ရင်ကလည်းအနာဂတ်အဆင့်ရောက်အဲ့လိုတရားကိုမြင်တော့မှသူကဘုရားကိုမြင်တော့တာအဲ့ကြောင့်ငါကတော့ဘုရားလို့မထင်ဘူးတာမန်ပုဂ္ဂိုလ်တပါးလို့ဒီလိုထင်အဲ့ဒီကြတော့မှသူကထပြီးတော့အရှင်ဘုရားတဲ့တပည့်တော်ကိုမိုက်မိုက်မဲမဲနဲ့အရှင်ဘုရားကိုတာမန်ဆက်ဆံမှုပြုခဲ့ပါတယ်တဲ့မလီမစားဟိုတာမန်အယုဒိမပေးဘူးပေါ့လေဆရာတပါးတို့အယုဒိမပေးခဲ့ဘူးတာမန်ပုဂ္ဂိုလ်တပါးတို့ဆက်ဆံပြီးခဲ့ပါတယ်အဲ့ဒီအဖြစ်ကိုခွင့်တော်မူပါဆိုပြီးတော့မြတ်စွာဘုရားကိုထတောင်းပန်တော့မြတ်စွာဘုရားကခွင့်ပြုတယ်အဲ့လိုခွင့်ပြုပြီးတဲ့အခါကျတော့အရှင်ဘုရားနဲ့တပည့်တော်ယဟန်ဝပယစီပါတဲ့သူကဝင်ကြီးဝတ်လာတာကိုယဟန်ခန္ဓာတော်မဟုတ်ဘူးနော်အဲ့တော့ယဟန်ခံကျင်ပါတယ်လို့ဆိုတော့မြတ်စွာဘုရားကယဟန်ခံလို့ရှိရင်သင်္ကန်းတပိတ်ပြိခရာဆောရမယ်တဲ့အဲ့ဒါရှိပြီလားလို့ဆိုတော့သူမရှိသေးပါဘူးအေးမရှိသေးရင်ရှားပါအောင်လို့ဆိုပြီးတော့မြတ်စွာဘုရားကလည်းအရုံးတရားပွဲလေးပြီးရောမြတ်စွာဘုရားကကောင်းငင်ခီးရုတ်တရက်ပေါ်လေအဲ့ဒီအိုရင်းနဲ့တဲတဲကနေပြီးတော့ရုတ်တရက်ပျောက်ပွေသွားပြီးတော့တောင်းထိပ်ပြန်ကြွသွားတယ်ဆိုပါတော့ဒီမျိုးကောင်းသားကလည်းယဟန်ဖြစ်ခြင်းသောတဲ့ဒါဆိုရုံမျိုးပတ်ဝန်းကျင်မှာလှည့်ပြီးတော့တပိတ်တင်ကန်းရှာလိုက်တာအိန္ဒိယနိုင်ငံဆိုထုံးစံနိုင်ငံကြီးလမ်းမှာနှွားတွေကထွက်ထတာအများကြီးမို့လားကြပြေရောက်မှုတဲ့ပုဂ္ဂိုလ်တွေသိပါတယ်နှွားတွေကဈေးတွေလည်းရှောက်တိုးနေတာပဲအဲ့ဒီကောင်တွေကအဲ့ဒီမှာ PIB ဆိုတာနှွားတွေပဲအဲ့ဒီကတဲ့ဘုံမှာဘယ်သူမှပြေးမဆိုင်ဘူးအဲ့မှာအဲ့ဒီအချိန်မှာဒီနမတကောင်ကနေပြီးတော့ဝင်ပြီးတော့ခွေ့လိုက်တာတခါတည်းအသက်ပါပါသွားပုဂ္ဂုတတိညာလောင်ကြီးဟာအသက်ပါပါသွားရှာအေးဘဝဆက်ဟာအကယ်၍သာမြတ်စွာဘုရားအဲ့ဒီနေညာတရားလာမဟောဘူးဆိုရင်ဒီလိုနွားခွေ့တာနဲ့ပဲဆုံးသွားမှာအဲ့ဒီမဆုံးခင်မြတ်စွာဘုရားကလာပြီးတော့တရားဟောတာနွားဆိုတာတော့တကယ်နွားမဟုတ်ဘူးတဲ့အတိတ်ဘဝတုန်းကရံကျိုးရှိခဲ့တဲ့ဘလူးမကတော့ရအောင်ဆောင်ပြီးတော့ဖိတ်တက်လိုက်တာပေါ့အဲ့ဒါနဲ့ပဲအမိုက်ပုံပေါ်မှာပေါက်ရချပြီးတော့ဆုံးသွားရှာတယ်ဆုံးသွားတော့ ပုဂ္ဂတတိမြူကောင်းသာတည်ဆုံးတာနဲ့ပတ်သက်ပြီးပြင်းရောက်လာတော့ယဟန်နေကမေးကြတယ်မြတ်စွာဘုရားတရားဟောခဲ့တဲ့ပုဂ္ဂိုလ်အခုဆုံးသွားပြီလို့ပြောတယ်ဗျာဘယ်ဘဝရောက်သွားလို့ဆိုမြတ်စွာဘုရားကအဲ့ချက်ကမှဟောတာအေးသူဟာဩရံဘာဂိယလို့တန်ရောစင်၅ပါးတန်ရောစင်က10ပါးရှိတန်ရောစင်10ပါးကျိုး10ကျောင်းနဲ့တည်ထားခြေထောက်မှာခြေထားတဲ့ကျိုးက5ကျောင်းခေါင်းပိုင်းမှာခြေထားတာက5ကျောင်းအပေါ်ဆွဲအောက်ဆွဲပေါ့ဗျာနော်ဩရဘာဂိယတန်ရောစင်ဆိုတဲ့အောက်ဆွဲတဲ့တန်ရောစင်တွေတက္ကရာဒိဋ္ဌိတို့ဝိသိကိစ္စတို့သီလဝဒပရမတ္တတို့ကာမရာဂပြာပါဒဆိုတဲ့အဲ့ဒီတန်ရောစင်တွေကမရှိတော့အောက်ဆွဲတန်ရောစင်မရှိတော့ဆိုလိုတာကလူဘဝနဲ့စခန်းပြတ်သွားပြီအစပြတ်သွားပြီလူဘဝနဲ့တန်ရောစင်ပြတ်ပြီးတော့ဇမပြေရောက်သွားပြီလို့ပြောပြမပြေရောက်ပြီးတော့ပြမပြေကပြန်မလာတော့ဘူးသုဒ္ဓဝါဒပြမပြေမှနေပြီအဲ့ဒီမှာပဲပြိဋိဘံဆံတော့မယ်အခုကနေ့ရှိနေတယ်ပေါ့ဗျာပုဂ္ဂုတ္တိပြမပြေလည်းရောက်ရောရောက်တာနဲ့တစ်ပြိုင်နဲ့ယန္တာဖြစ်သွားပုဂ္ဂုတ္တိအရှင်မြတ်ကြီးအခုပြမဘဝနဲ့ယန္တာရှိပေါ့သုဒ္ဓဝါဒပြမဘုံမှာရှိနေတယ်သူနဲ့တူလူဘသူရှိတုံးဆိုရင်အာလောကပမာတိသိကြတဲ့အတိုင်းဥပကအစွာရှိတာပေါ့ဥပကလည်းအဲ့ဒီလိုပဲသုဒ္ဓဝါဒပြမဘုံမှာရောက်ပြီးပြမကြီးဖြစ်နေလေရဲ့နော်နောက်ဘုရားပွင့်ရင်လည်းတွေ့ကြအောင်မှာပေါ့သူအဲ့ဒီသုဒ္ဓဝါဒဘုံရောက်သွားတာဒီပုဂ္ဂိုလ်ကအလွန်ညံထက်တယ်တဲ့မြတ်စွာဘုရားကစကားတရားကိုတူတူလေးဓာတုဝိပင်ကကမ္မထမ်းချက်အခုမြတ်စွာဘုရားဟောလိုက်တဲ့တရားဟာဒီဓာတ်6ပါးလို့ဆိုတဲ့အထဲမှာဝိညာဏတ္တကနန္တရားဉာဏ်တ္တတွေကယုတ်တရားယုတ်ကမ္မထမ်းနဲ့နန္ကမ္မထမ်းအဲ့ဒီနှစ်ခုကိုအခြေခံပြီးတော့ဟောလိုက်တာဝိပဿနာဉာဏ်အစဉ်စဉ်တက်ပြီးဒီပုဂ္ဂိုလ်ကအနာဂတ်ပုဂ္ဂိုလ်ကြီးဖြစ်သွားပါတယ်တဲ့အနာဂတ်ပုဂ္ဂိုလ်ဖြစ်သွားတဲ့အခါမှာဖရာကိုတွေ့ပြီးတော့ရှ िख ုဝါချတောင်းပန်ပြီးတော့သူတွေ့ကျင်တဲ့ဖရာဟာဒီဖရာပဲလို့ဆိုတာကိုအဲ့ကြတော့မှသိသွားတယ်ဒါဟာအိုရိသေတဲ့ကတရားပွဲမှာဟောတဲ့တရားကလေးတစ်ပုဒ်ပါနော်ဓာတုဝိပင်ကတော့ရဲ့အနှစ်ချုပ်ကလေးကိုဟောတာဖြစ်လို့တရားရှိခင်တို့ရဲ့ပြိဋ္ဌတ်တို့သည်တို့ရဲ့ဘဝတို့ရဲ့ခန္ဓာအာဓာတ်6ပါးနဲ့ဖွဲ့စည်းထားတယ်အခြေခံ6မျိုးရဲ့ထိုအခြေခံ6မျိုးပေါ်မှာလာရောက်ပြီးတော့ဆက်သွယ်တဲ့အာယုန်တွေထိုအာယုန်တွေနဲ့ဆက်သွယ်ပြီးတော့ဖြစ်ပေါ်လာတဲ့16မျိုးဒါဟာတို့ရဲ့ဘဝပဲထို16မျိုးပေါ်မှာတို့ပညာပေါ်မှာအခြေခံပြီးတော့ယက်တိမဲ့အမှန်တရားပေါ်မှာအခြေခံယက်တိจิตသုံးမဲ့စာကပေါ်မှာအခြေခံယက်တိပြီးတော့ဉာဏ်ဉာဏ်မှုပေါ်မှာအခြေခံယက်တိထားမယ်ဆိုတဲ့ဒီယက်တိမှု၄မျိုးပေါ်မှာအခိုင်အမာမှာယက်တိပဲဆိုရင်တို့မှာအထင်အမြင်ဆိုတဲ့တရားတွေတို့တန်တန်မှာမလာတော့ဘူးဒီကတိအထင်အမြင်တွေကချီးဆိုးနေတာဖြစ်တယ်ဟုတ်ကဲ့လူတိုင်းလူတိုင်းမှာအထင်အမြင်ဆိုတဲ့တဏှာနဲ့ဒိဋ္ဌိတွေကချီးဆိုးနေသည့်အတွက်ကြောင့်တဏှာဝကမလွတ်နိုင်ကြတာထို့အထင်အမြင်ဆိုတဲ့တရားတွေယက်တိမှုချီးဆိုးလာမှုစီဝေလာမှုတွေမရှိအောင်အသိပညာဖြင့်တို့တားရမှာလို့ကိုစီကိုစီသဘောကြပြီဓာတုဝိမကသုတ်တံတရားတိုင်လိုက်နာရှင်းသုံးနိုင်ကြပါစေကုန်တတိကေမေတ္တာပို့ရတတဝများစွာသမုဟတ္တာအာသ sara mara diti bhavo nivana yantu taro dhammo daran lova dota moha se dhamke myocchi ete asego vivedva vanta shunpya taujaya najaya gunnoja vidata vipusa nyena kileta ase atak kudamyaru di tamuhata penja betwin yimatin lakedo Kinsen luen piao pi meya on pe piao agondi. Hondu sese metui pshija vase gondari. Azara mara ujien le kwa hana jien le kente jien le shindha to. Titi ba wangili da hu apu kate kenye ya asim shi bita to. Neiva na neiva huko imi uro to. Taro deya chiken se gong wenya duro zi miya do di. Yandu parami asinzen mene mene malin bondi sayodo muja vase gondati.
Piyari vino do. Tama kuda noa kama hudo kwe. Mati kuda nalo. Patama uzo. Patu simita sumyama. วันนี้พระเกณฑ์นี้พุทธิสวัสดิ์อยู่มีเกณฑ์นี้ตอลาเกณฑ์มีดาสุโกโจติสิตะสุระตะ6ดิ6มามาธรรมบุญตาวะกรรมอุดรงค์เจตติงเจตติรีเนี่ยดูชาวเราพระเอกว่าโจติงงานหิมัตตองค์นี้ตริระเจติงงานสกัดนั้นได้สิทธิ์ဖြစ်ပါတယ်ဗျာဒီစီစဉ်အတွက်ชาวเราพระကဗျာကာလကဖြစ်เนี่ยญาติတော်တို့ဘွာရင်တန်ခါတနာဆောင်းတော်တင် ဒီညရောလာကြောက်ကြတော့တရားကြီးလေးပါမိရှင်ခုနှစ်သားပြီးပေါင်းစုပေါင်းမှုပြုပြီးတော့သူတန်းကားတော်ဘုရားအတူတော်ဝင်စုစုပေါင်း၃သိန်း၁000ကျော်ကားတော်ရာတိတိအားမင်္ဂလာစေရဲ့ဆောင်းလောင်းတဲ့အမှုတော်များဖြစ်ကြတဲ့ဒေါက်တာရွှေထွန်းလေးကဦးမြင့်ထွန်းလို့ဝင်ပြီးတော့ဆရာတော်ဘုရားကိုကြားကပြတ်တာကဆက်ကတူနာမည်အစီအစဉ်ဖြစ်ပါတယ်ဗျာ
ော်တို့သည
်
တရားဓမ္မကိုနာယူခြင်းဖြင
့်
ဓမ္မအသိဉာဏ
်
ရရှိနိုင်သောကြောင့
်
ဓမ္မသဘင
်
ရှင်ခြင်းပ
ါ
ပြုလုပ်ကြလျက
်
ဓမ္မဒါနအမတဒါနတရားအလှူတော်ကိုပြေလှူကြပါကုန်၏တရားတော်မြတ်ကိုတတ္တဗဝုထုအစဉ်စုတို့ဖြင့
်
ပြေလှူပူဇော်ကြပါကုန်၏ယနေ့ယခုအထုံပြုလို့ရသောဓမ္မဒေသနာธรรมตวนะธรรมทานะธรรมกุศาธรรมกุศาปุถุเสรณะปุถุเสรณะญาติโยมทุกข
์
ทุกข์ขันธ์ทุก
ข์ข
ันธ์ชุญญยามัน
ช
ุญญยามันอนิพพันโตอน
ิพพ
ันโตปัญญาสอสวาปัญญาสอสวาไสยา
ไสย
าญมောက်ปิจายะปันโตกุญญี
သတိ